Welcome to the Voice of America in Burmese.
မင်္ဂလာများကျမ်းမာတော်ရရှင်များရှင် VOA American တန်ကနေ2022ခုနှစ်ဩဂုတ်လ19ရက်ကြာသပတေးနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00ကနေ10:00အထိစတင်ထုတ်လွှင့်ပေးနေပါပြီ။ Line to meter 3132နဲ့58တို့ကနေဓာတ်ရိုက်နှาศင်နိုင်ပါပြီရှင်။ဒီကနေ့ညထုတ်လွှင့်ပေးမယ့်မြန်မာဘာသာတန်လွင့်စီစဉ်တွေကိုတော့ရုပ်သံကပါတိုက်ရိုက်ထုတ်လွှင့်ပေးမှာမို့ VOA ရဲ့ website နဲ့ Facebook စာမျက်နှာကနေသောရရှင်တွေစောင့်မျှော်ရှုစားနိုင်ကြပါလိမ့်ရှင်။ဒီကနေ့ညအတွက်အစီအစဉ်မှုကတော့ကျွန်မစုမမ
မင်္ဂလာညချမ်းပါခင်ဗျာ။ကျွန်တော်ကတော့ဇွန်ဝင်လိုက်ပါ။ဒီကနေ့ညမှာထူးခြားတဲ့သတင်းတွေကတော့အာဏာသိမ်းထားတဲ့မြန်မာနိုင်ငံမှာအခုရပိုင်းအတွင်းစံဖက်ပြစ်ခတ်မှုတွေတိုးမြင့်ဖြစ်ပေါ်နေတာမှာစစ်ကောင်စီအတွက်သတင်းပေးလို့ဆွဆွခံရသူတွေတပ်ဖြတ်ခံရတာတွေရှိသလိုစစ်ကောင်စီဘက်ကဖမ်းဆီးပြစ်ခတ်မှုတွေလည်းရှိပါတယ်။တရုတ်နိုင်ငံသားရေးဝန်ကြီးဖြစ်တဲ့ဝမ်ယီဟာမြန်မာနိုင်ငံဆိုင်ရာအာဆီယံထုကိုယ်စားလှယ်နဲ့မြန်မာအရေးဆွေးနွေးခဲ့ပါတယ်။ဒီလိုသတင်းတွေနဲ့အတူမြန်မာနိုင်ငံအတွင်းကကိုဗစ်ကူးစက်မှုနောက်ဆုံးအခြေအနေတွေကိုတော့မမျှတဆင်အောင်နဲ့အတူတင်ပြပေးသွားပါမယ်ခင်ဗျာ။
ဟုတ်ကဲ့ပါရှင်ဒီလိုမျိုးထိတ်တန့်ရောက်သတင်းတွေကိုမကြခင်နားဆင်ရဖို့ရှိသလိုကြာသပတေးညအတွက်တော်ရရှင်တွေကိုတင်ဆက်ပေးမယ်နောက်ဆုံးရသတင်းပေးပို့ချက်တွေထဲမှာတော့ဆီယနာသိမ်းမှုစန့်ကျင်ဆန္ဒပြမှုတွေကနိုင်ငံတော်ဝန်မှရှိနေပါတယ်ဒါကြောင့်လုံခြုံရေးတင်းကျပ်စွာချထားပြီးတော့နေရောညပါရှာဖွေစစ်ဆေးဖမ်းဆီးမှုတွေလုပ်နေပါတယ်
ညဘက်တံမုန်းတည်းရဲ့သူတွေဖြစ်တဲ့ပြီးတော့ညဘက်ကိုကျွန်တော်တို့ဖေးကိစ္စတွေ၊ဈေးဝကိစ္စတွေ၊ဒီ brand ကိစ္စတွေ၊ own name ကိစ္စတွေထွက်တဲ့သူတွေဖြစ်ပါရဲ့ဗျ။ထွက်တဲ့သူတွေကိုသူတို့အနေနဲ့ဟိုရိုင်းနေပြီးဖမ်းပြီးတယ်ပြီးတော့သူတို့အမှုတစ်ခုခုတက်မယ်ပေါ့နော်အမှုတစ်ကြုံ
များ။မြောက်လှူရှာမှုရဲ့တာဝန်ရှိသူတို့ပြောပြပေးခဲ့တာပါဒီသတင်းနောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်။နောက်ကိုဗစ်ကာလကျန်းမာရေးဝန်ထမ်းတွေ၊ဆရာဝန်တွေ၊လုပ်ငန်းခွင်ပြန်ဝင်ကြပါလို့စစ်ကောင်စီကတိုက်တွန်းနေချိန်မှာပဲအကြမ်းဖက်ဖမ်းဆီးခံရတဲ့ဆရာဝန်တွေရဲ့သတင်းကတော့ဘာမှမသိရသေးတဲ့အခြေအနေဖြစ်နေပါတယ်။နောက်ရွာလုံးကျွတ်ညီပါမီးရှို့ဖြက်စီးခံခဲ့ရတဲ့မကွေးတိုင်းကင်းမရွာစီကိုနိုင်ငံတကာကြက်ချင်ဤအဖွဲ့ ICRC နဲ့မြန်မာကြက်ချင်ဤအဖွဲ့တွေတွားရောက်ဖို့ရှိနေပါတယ်ဒီလိုနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အတူအမေရိကန်နဲ့အာဖဂန်နိုင်ငံသားတွေကိုနိုင်ငံတွေကနေကယ်ထုတ်ဖို့ကြိုးစားနေရတဲ့အကြောင်းနိုင်ငံတကာသတင်းဆောင်မနဲ့ကြာသပတေးညတိုင်းတင်ဆက်ပေးနေကြဥအောင်ခင်ရဲ့မြန်မာအရေးသုံးသက်ချက်ကျန်းမာရေးခန်းနာနဲ့တိုင်းရင်းဒေသကသတင်းလွှာစတဲ့အပတ်စဉ်ခန်းနာတွေကိုမကြခင်တင်ဆက်ပေးဖို့ရှိပါတယ်အခုရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုဇော်ဝင်းလိုက်နဲ့မမသင်းအောင်တို့ကပြောပြပေးကြပါလိမ့်မယ်ရှင်
ဆီယနာတင်ထားတဲ့မြန်မာနိုင်ငံမှာအခုရပိုင်းအတွင်းအကြမ်းဖက်ပစ်ခတ်မှုတွေတိုးမြင့်ဖြစ်ပေါ်နေတာမှာစစ်ကောင်စီအတွက်သတင်းပေးလို့ဆွဆွခံရသူတွေတပ်ဖြတ်ခံရတာရှိသလိုစစ်ကောင်စီဘက်ကလည်းဖမ်းဆီးတပ်ဖြတ်မှုတွေရှိနေပါတယ်။ရန်ကုန်မြို့ဒဂုမြို့စစ်ကမ်းမှာစစ်ကောင်စီအတွက်သတင်းပေးဒလန်လို့ဆွဆွခံရသူလင်မယား၂ဦးဒီကနေ့မနက်ပိုင်း 7:00 ကျော်လောက်ကတင်းနှက်နဲ့ပစ်ခတ်ခဲ့ရပြီးအမျိုးသမီးဖြစ်သူသေဆုံးသွားတယ်လို့ဒေသခံတွေကပြောပါတယ်။အလားတူပဲစကိုင်းတိုင်းဒဇယ်မြို့နယ်ကပောင်ချကြေးရွာမှာစစ်ကောင်စီသတင်းပေးလို့ဆွဆွခံရသူ၂ဦးဩဂုတ်လ17ရက်နေ့ညပိုင်းကတနက်နဲ့ပြစ်တက်ခံခဲ့ရတယ်လို့ဒေသခံတွေကပြောပါတယ်။မကွေးတိုင်းရေစကြိုမြို့နယ်အတွင်းကရေလဲကျွန်းမင်းရွာမှာလည်းပြူစောတိအဖွဲ့ဝင်လို့ယူဆရသူ၂ဦးကိုဩဂုတ်လ17ရက်နေ့မနေ့ညနေပိုင်းမှာအမိမိတိတနသမားတွေကလာရောက်ပြစ်တက်သွားတယ်လို့ဒေသခံတွေကပြောကြပါတယ်။ရေစကြိုမြို့မှာပဲထွေအုပ်ရုံးအတွင်းမှာရှိတဲ့စူပောင်းရုံးအတွင်းမှာဒီကနေ့မနေ့အစောပိုင်းကဘုံနှလုံးပောက်ကွဲခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ပောက်ကွဲမှုနဲ့ပတ်သက်လို့ထိခိုက်ဒဏ်ရာရတဲ့ဆင်းတော်မသိရသေးပါဘူး။မြင်းကြံမြို့ကြောက်ကန်ရွာမှာတော့အသက်30အရွယ်အမျိုးသားတဦးကိုစစ်ကောင်စီတပ်တွေကဩဂုတ်လ17ရက်နေ့မှာအကြောင်းမဲ့လာရောက်ဖမ်းဆီးပြီးတပ်ဖြတ်လိုက်တယ်လို့မိသားစုနဲ့နှိဆက်သူတွေကပြောပါတယ်။တိဆုံးသူရဲ့အလောင်းမှာဒဏ်ရာဒဏ်ချက်တွေရှိနေပေမဲ့လည်းစစ်ကောင်စီဘက်ကတော့အရေးပတ်ပြီးတိဆုံးသွားတာလို့မိသားစုကပြောခဲ့တယ်လို့ဆိုပါတယ်။ကွယ်လွန်သူအမျိုးသားမှာတပ်သမီး၃ယောက်နဲ့ကိုဝန်ဆောင်အမျိုးသမီးတို့ကြံခဲ့တယ်လို့ဒေသခံတွေကပြောပါတယ်။လုံခြုံရေးတွေတင်းကျပ်စွာချထားတဲ့အပြင်လော့ကဒေါင်းမှာချခံထားရတဲ့မန္တလေးမြို့မှာတော့ဒီကနေ့ဩဂုတ်လ19ရက်နေ့မှာတန်ခါတမကစစ်ကြောင်းဟာစစ်ကောင်စီစန့်ကျင်ရေးခြိတဲ့ဆန္ဒပြခဲ့ကြပါတယ်။လာတူပဲမန္တလေးမြို့ကချမ်းစီတပိတ်စစ်ကြောင်းအပြင်မန္တလေးလူငယ်တပိတ်စစ်ကြောင်းကလူငယ်တွေလမ်းမတွေပေါ်ထွက်ချီတက်ဆန္ဒပြခဲ့ကြပါတယ်။ရန်ကုန်မြို့လမ်းမြို့နယ်အတွင်းကအင်းစင်လမ်းမပေါ်မှာလည်းလူငယ်တွေစုဝေးပြီးအကြမ်းဖက်လူတပ်ကောင်စီစန့်ကျင်ရေးချီတက်ဆန္ဒပြခဲ့ကြပါတယ်။ဒါအပြင်ကချင်ပြည်နယ်ဖားကန့်မြို့နယ်လုံခင်းဒေသတွေနဲ့စကိုင်းတိုင်းစလင်းကြီးမြို့တို့မှာလည်းဒီကနေ့ဆီယနာရှင်စန့်ကျင်ရေးချီတက်ဆန္ဒပြခဲ့ကြပါတယ်ခင်ဗျာ။
မြန်မာအရေးအာဆီယံအထူးကိုယ်စားလှယ်အနေနဲ့မြန်မာနိုင်ငံတွင်သက်ဆိုင်သူအားလုံးနဲ့ထိတွေ့ဆက်ဆံပြီးအားလုံးကြားမှာယုံကြည်မှုတည်ဆောက်ပေးဖို့အပါအဝင်အချက်၄ချက်ကိုတရုတ်နိုင်ငံသားရေးဝန်ကြီးဝန်ကြီးကအာဆီယံအထူးကိုယ်စားလှယ်အေရဝန်ယူဆော့ဖ်ကိုအကြံပြုခဲ့ပါတယ်ဝန်ကြီးဝန်ကြီးနဲ့အာဆီယံကိုယ်စားလှယ်အေရဝန်တို့မနေ့ကတယ်လီဖုန်းဆက်ဆွေးနွေးချိန်အတွင်းမှာဝန်ကြီးဝန်ကြီးကအဲ့ဒီလိုအကြံပြုခဲ့တာပါကျန်တဲ့အကြံပြုချက်၃ချက်ကတော့မြန်မာနိုင်ငံကိုဗစ် -19 တိုက်ဖျက်တာမှာကူညီရေးထိတ်တန့်ဦးစားပေးထားဖို့နဲ့ဒီလိုအကူအညီကိုရရှိခံစားနိုင်ရေးနဲ့ထိရောက်မှုရှိရေးတည်ချာစေဖို့စိတ်ရှည်တီးခံပြီးတော့ပိုင်းဖြတ်မှုရှိပြီးငြိမ်းချမ်းရေးဆွေးနွေးပွဲတွေကိုအားပေးရေးလမ်းကြောင်းမှာရည်တည်ဖို့နဲ့ကြာနာတည်ချာတဲ့အစီအစဉ်နဲ့အစိုးရကိုလူလူလက်ထဲပြန်ပေးပြီးဒီမိုကရေစီလုပ်ငန်းစဉ်ပြန်စဖို့နောက်ဆုံးအချက်အနေနဲ့မြမပြည်တွင်ရေးကိုပြည်ပကဝင်ရောက်ဆွတ်ဖက်တာတွေအပေါ်အထူးတတိချာပြီးမြမနိုင်ငံရဲ့အချုပ်ချံအာဏာပိုင်မှုနဲ့လူလူရဲ့ရွေးချယ်မှုကိုလေးစားဖို့ဖြစ်ပါတယ်။ဒီအချက်တွေဟာမြမအရေးနဲ့ပတ်သက်ရင်တရုတ်အစိုးရရဲ့ရည်တည်ချက်တွေဖြစ်ပြီးတော့ဒါကိုပဲအာဆီယံကိုယ်စားလှယ်အေရဝန်ကိုအကြံပြုပြောဆိုခဲ့တာပါ။အာဆီယံအထူးကိုယ်စားလှယ်ရဲ့လုပ်ငန်းတာဝန်တွေကိုတရုတ်နိုင်ငံကထောက်ခံကြောင်းနဲ့မြမအရေးဆွေးနွေးအပြေရှာဖို့တရုတ်ဘက်ကအပြုသဘောပူးပေါင်းဆောင်ရွက်မှုတွေကိုဆက်ပြီးလုပ်သွားမယ်ဆိုတာဝန်ကြီးဝန်ကြီးကပြောဆိုခဲ့ကြောင်းလဲစင်ဝါသတင်းမှာဖော်ပြထားပါတယ်ရှင်။
COVID-19 တတိယလိုင်းတန်ခံစားနေရတဲ့မြန်မာနိုင်ငံမှာလွန်ခဲ့တဲ့24နာရီအတွင်းတက္ကသိုလ်ဆန်းသတ်မှုပေါင်း 11,546 ခုကိုပြုလုပ်ခဲ့တာမှာ 2,590 ဦးမှာရောဂါပိုးကူးစက်နေတာတွေ့ရှိကြောင်းကျန်းမာရေးဝန်ကြီးဌာနရဲ့ဒီကနေ့ည8နာရီထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒါအပြင်လွန်ခဲ့တဲ့24နာရီအတွင်းမှာပဲသေဆုံးသူ159ဦးရှိကြောင်းလည်းအဲ့ဒီကြေညာချက်မှာဖော်ပြပါတယ်။ဒါပေမဲ့ကျန်းမာရေးပညာရှင်တွေနဲ့ပဋိဌာန်းအဖွဲ့တွေကတော့အပြင်မှာအမှန်တကယ်ရောဂါပိုးကူးစက်သူနဲ့သေဆုံးသူအရေအတွက်ဟာကျမရဲ့ဌာနကထုတ်ပြန်နေတာလည်းအများကြီးပုံနိုင်ကြောင်းပြောကြပါလေ။ရှမ်းပြည်နယ်ကျိုင်းတုံမြို့ကို Stay at Home မလို့အပ်ရင်နေအပြင်မထွက်ရမြို့အဖြစ်မနေ့ပြန်ဩဂုတ်လ20ရက်နေ့ကစပြီးတတ်မှတ်လိုက်ကြောင်းကျမရဲ့ဌာနကဒီကနေ့ကြေညာလိုက်တာကြောင့်အခုဆိုရင် Stay at Home ကြေညာထားတဲ့မြို့ပေါင်း112မြို့ရှိသွားပြီဖြစ်ပါတယ်။မြန်မာနိုင်ငံမှာဆရာနာသိမ်းပြီးတဲ့နောက်ကျမရဲ့စနစ်ပြိုကျပျက်စီးသွားခဲ့တာကြောင့်တီးခြားကျမရဲ့ဆောင်ရှောက်မှုပေးနေတဲ့တိုင်းရင်းသားအဖွဲ့အစည်းတွေကြားမှာလည်းအခက်အခဲတွေနဲ့ရင်ဆိုင်နေကြရပါတယ်။အာနာသိမ်းမှုအပြင်လက်ရှိမြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့COVID-19 တတိယလိုင်းနဲ့နိုင်ငံတကာအဖွဲ့အစည်းတွေအကူအညီပေးမှုတွေရောကြသွားတာကြောင့်တိုင်းရင်းသားကျမကြီးအဖွဲ့အစည်းတွေကြားမှာအခက်အခဲတွေပုံမှုကြီးထွားလာနေတာပါသူတို့ကျမကြီးဆောင်ရှောက်ပေးနေတဲ့နေဆက်ဒေသတွေကဆေးကနေကို COVID-19 လူနာတွေတိုးမြင့်ရောက်လာနေတာကြောင့်အောက်ဆီဂျင်နဲ့ဆေးဝါးမလုံလောက်မှုတွေအကြီးအကျယ်ရင်ဆိုင်နေကြရတယ်လို့ဆိုပါတယ်ဒီတော့အတွင်းမြန်မာနိုင်ငံကဒုက္ခသည်တွေပြည်တွင်းနေရရွှေ့ပြောင်းနေထိုင်ကြရသူတွေနဲ့တခြားအခက်အခဲရင်ဆိုင်နေရသူတွေအတွက်နိုင်ငံတကာအဖွဲ့အစည်းတွေနဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေကတဆင့်အမေရိကန်ဒေါ်လာ90အမေရိကန်အစိုးရကကူညီထောက်ပံ့ပေးသွားမယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတကြီးလင်ဒါ တောမတ်စ်ဂရင်းဖီးလ်ကဩဂုတ်လ10ရက်နေ့မှာပြောကြားခဲ့ပါတယ်ခင်ဗျာ
American ပြည်ထောင်စုမှာ COVID ကာကွယ်ဆေးနှစ်ကြိမ်အပြည့်ထိုးပြီးတဲ့သူတွေရှေ့လစက်တင်ဘာ20ရက်ကစပြီးတော့တတိယအပြည့်ကာကွယ်ဆေးတစ်လုံးထိုးဖို့စီစဉ်နေတဲ့အကြောင်းကျန်းမာရေးဆိုင်ရာတာဝန်ရှိသူတွေကကြေညာလိုက်ပါတယ်။လက်ရှိ American မှာဆေးနှစ်ကြိမ်ထိုးရတဲ့ Pfizer နဲ့ Moderna အပြင်တစ်ကြိမ်ပဲထိုးရတဲ့ Johnson & Johnson ကာကွယ်ဆေးကိုအရေးပေါ်အသုံးပြုခွင့်ပေးထားတာပါ။ဒုတိယအကြိမ်ထိုးပြီးတဲ့သူတွေအနေနဲ့ရှေ့လအကြာမှာတတိယအပြည့်ကာကွယ်ဆေးတစ်လုံးထပ်ထိုးရမယ်လို့သမ္မတ Joe Biden ကပြောပါတယ်။ဒီတတိယအားဖြင့်ကာကွယ်ဆေးကိုအခမဲ့ထိုးပြီးမှဖြစ်ပြီးတော့တနိုင်ငံလုံးကာကွယ်ဆေးထိုးနေရ8000လောက်စီစဉ်ထားမှဖြစ်တယ်လို့လည်းသမ္မတဘိုင်ဒန်ကဗုဒ္ဓဟူးနေ့အိမ်ဖြူတော်သတင်းစာရှင်းလင်းပွဲမှာပြောပါရယ်။တစ်ကြိမ်တည်းသာထိုးရတဲ့ Johnson & Johnson ကာကွယ်ဆေးထိုးပြီးသားသူတွေလည်းနောက်ထပ်ဆေးထပ်ထိုးဖို့လူကောင်းလူနိုင်ကြောင်းနဲ့ဆုံးဖြတ်ချက်ချဖို့မကြခင်သတင်းဘက်တွေအတွင်းဒီ J&J ကာကွယ်ဆေးနဲ့ပတ်သက်တဲ့အချက်အလက်တွေကိုပို့ပြီးတော့ရဖို့မျှော်လင့်ထားတယ်လို့ကျန်းမာရေးဆိုင်ရာအရာရှိတွေကပြောပါရယ်လက်ရှိ COVID မျိုးကွဲ Delta variant ကူးစက်မှုတွေရှိနေတဲ့အမေရိကန်မှာလူဦးရေရဲ့50%နှုန်းကျော်ပဲကာကွယ်ဆေးအပြည့်အဝထိုးရသေးတာဖြစ်ပြီးတော့ COVID ကူးစက်ထားသူက38တန်းကျော်နဲ့သေဆုံးသူက6,240ကျော်ရှိပါတယ်ရှင်
အဲ့ဒါညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိဖိုင်းတိုမီတာ31 kHz 938ညဖိုင်းတိုမီတာ32 kHz 9303ညဖိုင်းတိုမီတာ51 kHz 5885တို့ဖြင့်စနေတနေ့ဝင်မှာဖိုင်းလက်မီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါလိမ့်ရှင
်ဒီအမေရိကန်တန်ကနေသတင်းတွေကိုဆက်လက်ကြေညာပေးနေတာပါခင်ဗျာကိုဗစ်ကာကွယ်ဆေးထုတ်လုပ်တဲ့ကုမ္ပဏီတွေဟာလူသားတွေအပေါ်ကျင်နာထောက်ထားမှုအစားအချို့အများရရေးကိုသာဦးစားပေးလုပ်ဆောင်နေကြတယ်ဆိုတာသိတာကြောင့်နိုင်ငံတကာချက်ချင်းဒီအဖွဲ့နဲ့လာကြန်ဒီအဖွဲ့ IFRC ကပြောကြားလိုက်ပါတယ် ဂျွန်ဆင်အန်ဂျွန်ဆင်ကုမ္ပဏီကတောင်အာဖရိကနိုင်ငံမှာထုတ်တဲ့သူ့ရဲ့ကာကွယ်ဆေးအများစုကိုဥရောပတိုက်ကိုတင်ဖို့ရောင်းချနေတဲ့အကြောင်းသတင်းညော့တိုင်းစသတင်းစာမှာရေးသားထားတဲ့ပေါ် IFRC ကတုံ့ပြန်ပြောဆိုလိုက်တာပါဒေတာတွေမှာထုတ်တဲ့ကိုဗစ်ကာကွယ်ဆေးကိုကိုဗစ် -19 ကာကွယ်ဆေးလုံလောက်မှုမရှိသူတွေအတွက်သုံးစွဲပေးဖို့သူတို့အနေနဲ့အစဉ်တစိုက်တောင်းဆိုနေခဲ့တဲ့အကြောင်းပြည်တော်မှသာတခြားနိုင်ငံတွေကိုတင်ပို့တင်ကြောင်းအာဖရိကတိုက်ဟာကာကွယ်ဆေးအ ਨੇ ဆုံးရရှိတဲ့ဒေသဖြစ်ပြီးစုစုပေါင်းလူဦးရေရဲ့200ခန့်လုံးကိုသာကာကွယ်ဆေးထိုးပေးနိုင်တဲ့ကြောင်း IFRC ရဲ့အတွင်းရေးမှူးချုပ်ဂျာဂန်ချပါဂိန်းကပြောကြားလိုက်ပါတယ်ခင်ဗျာ
တာလီဘန်တွေပြန်ပြီးတော့တင်ပိုက်ထားတဲ့အာဖဂန်နစ္စတန်အရှေ့ပိုင်းမှာဆန္ဒပြသူတွေကိုအကြမ်းဖက်နှိမ်နင်းနေတယ်ဆိုတဲ့သတင်းတွေထွက်နေပြီးတော့တာလီဘန်တွေကတော့အာဖဂန်ကိုတစုတစည်းတဲ့ထိန်းချုပ်နိုင်အောင်သူတို့ဆက်ပြီးတော့ကြိုးပမ်းနေကြောင်းနဲ့စစ်ပွဲကြီးပြီးသွားပြီလို့ပြောပါတယ်လူပေါင်းထောင်ချီတည်ဆုံးခဲ့ရတဲ့နှစ်ပေါင်း20ကြာအာဖဂန်စစ်ပွဲကိုအဆုံးသတ်ပြီးတော့အမေရိကန်နဲ့မဟာမိတ်တပ်တွေရုတ်သိမ်းနေချင်းဒီလရဲမှာပဲ10ရက်လောက်အတွင်းမှာတာလီဘန်တွေကအထက်ကမြို့ကြီးတွေကိုပြန်ပြီးတော့သိမ်းပိုက်ခဲ့တာပါဂျာလာလာဘတ်မြို့မှာဗိုလ်တဟူးနေကတာလီဘန်အလံတွေဖြုတ်ချပြီးတော့အာဖဂန်အမျိုးသားအလံတွေလွှင့်ထူဆန္ဒပြခဲ့သူတွေကိုတာလီဘန်အဖွဲ့တွေကတနက်နေ့ပစ်တာဒုံးနဲ့ရိုက်တာတွေရှိတယ်လို့မျက်မြင်တွေကပြောပါတယ်ဒီဖြစ်ရဲ့အတွင်းမှာလူသုံးဦးထဲမှနေသေဆုံးပြီးတော့အတော်များများဒဏ်ရာရခဲ့ပေမဲ့တာလီဘန်ဘက်ကတော့ဒီအပေါ်မှာတစုံတရာတုံ့ပြန်ပြောဆိုတာမရှိသေးပါဘူးရှင်
နိုင်ငံငါငွေကြေးရန်ပုံငွေအဖွဲ့ IMF မှာရှိတဲ့အာဖဂန်နစ္စတန်ရဲ့ရန်ပုံငွေဒေါ်လာတန်440ထုတ်ယူခွင့်ကိုဆန့်ကန့်လိုက်တဲ့အကြောင်း IMF အဖွဲ့ကြီးကမနေ့ဩဂုတ်လ16ရက်နေ့မှာကြေညာပါတယ် SDR ခေါ်အထူးငွေထုတ်ယူခွင့်တနည်းလာနေ့မှာအာဖဂန်နိုင်ငံအတွက်အလဲကျတဲ့အခါတာလီဘန်တွေလက်ထဲအဲ့ဒီငွေတွေရောက်မသွားရအောင်အရန်ငွေကြေးအစုရှယ်ယာကိုထိန်းချုပ်ထားတဲ့အမေရိကန်ပြည်ထောင်စုက IMF အဖွဲ့ကြီးကိုဖိအားပေးခဲ့တာဖြစ်ပါတယ်မြန်မာနိုင်ငံမှာလည်းဖေဖော်ဝါရီလကစစ်တပ်ကအာဏာသိမ်းပြီးစစ်ကောင်စီကိုအစိုးရအဖြစ်အသိမှတ်ပြုရေးအငြင်းပွားမှုတွေရှိခဲ့တာကြောင့်ငွေထုတ်ယူခွင့် SDR ကို IMF အဖွဲ့ကြီးကဆန့်ကန့်ခဲ့ပါတယ်အစိုးရတရဟာအာဏာကိုအတင်းလူယူထားမယ်ဆိုရင်အဲ့ဒီလိုနိုင်ငံတွေနဲ့ IMF ကဆက်သွယ်ဆောင်ရွက်လို့မရကြောင်းအထူးငွေထုတ်ယူခွင့်ဆိုရင်ဒီအစိုးရအပေါ် IMF ပါဝင်နိုင်ငံအများစုကအတိအမှတ်ပြုဖို့လိုတဲ့အကြောင်းအမေရိကန်ဗန္ဒာယေးဝန်ကြီးဂျန်နက်ယဲလင်ကဇွန်လအတွင်းမှာပြောဆိုခဲ့ပါတယ်ခင်ဗျာ
ကဘာတဝမ်းပဋိပက္ခအခြေအနေတွေမှာတာဝန်ထမ်းဆောင်နေကြတဲ့လူသားချင်းစာနာထောက်ထားရေးဝန်ထမ်းတွေကိုဂုဏ်ပြုတဲ့အနေနဲ့ဒီကနေ့ဩဂုတ်လ19ရက်နေ့ကိုကမ္ဘာလူသားချင်းစာနာမှုနေ့အဖြစ်သတ်မှတ်ကျင်းပကြပါတယ်လက်ရှိမှာတကမ္ဘာလုံးအတိုင်းအတာနဲ့ COVID-19 ကပ်ရောဂါဘေးရင်ဆိုင်နေရတယ်လို့မြန်မာနိုင်ငံမှာကပ်ရောဂါနဲ့ကြုံနေခြင်းစစ်တပ်အာဏာသိမ်းလိုက်တာကြောင့်လူသားချင်းစာနာထောက်ထားရေးအကူအညီပေးနေကြတဲ့ဝန်ထမ်းတွေပို့ပြီးတော့ခက်ခဲတဲ့အခြေအနေတွေနဲ့ရင်ဆိုင်ရတယ်လို့ဥရောပကော်မရှင်အရက်သားကာကွယ်ရေးနဲ့လူသားစာနာမှုအကူအညီလုပ်ငန်းများဆိုင်ရာဌာနချုပ်ရဲ့ဒီကနေ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ရှင်ဩဂုတ်လ19ရက်ကြာသပတေးနေ့ညရဲ့နောက်ဆုံးရသတင်းတွေကိုကိုစော်ဝင်းလိုက်နဲ့မမရသတင်းအောင်တို့ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့မြန်မာနိုင်ငံတဝမ်းကဆီယနာတိန်ဆန့်ကျင်လှုပ်ရှားမှုတွေနဲ့နောက်ဆက်တွဲအခြေအနေတွေကိုတင်ဆက်ပေးကြပါမယ်စစ်တပ်ကနေပြီးတော့နိုင်ငံတဝမ်းမှာလုံခြုံရေးပိုတင်းကျပ်ထားပြီးတော့ရှာဖွေစစ်ဆေးဖမ်းဆီးတာတွေကိုနေဘက်မှာရောညဘက်ဒီမှာပါဇက်တိုက်လို့လှုပ်ဆောင်လာနေပါတယ်ဒီကြားတွေကပဲဆန္ဒပြပွဲတွေကဆက်ပြီးတော့ရှိနေတယ်လို့ပစ်ခတ်မှုတွေနဲ့ပောက်ကွဲမှုတွေကလည်းနေရာတချို့မှာရှိနေပါတယ်ရက်တော်ကြာဆန္ဒပြပွဲမရှိခဲ့တဲ့ရန်ကုန်မှာတော့ဒီကနေ့ဆန္ဒပြပွဲတစ်ခုရှိခဲ့ပါတယ်ဒီအခြေအနေတွေကိုစူးစိပြီးတော့ရန်ကုန်ကလာတဲ့တဲ့ရင်အလိမ္မာကတင်ဆက်ထားပါတယ
်ရန်ကုန်စမ်းကြောင်းမြို့နယ်မှာမနေ့ညပိုင်းကစစ်တပ်ကဝင်ရောက်ရှာဖွေစစ်ဆေးပြီးလူတချို့ကိုဖမ်းဆီးသွားတဲ့အကြောင်းညအောက်လှုပ်ရှားမှုအဖွဲ့တစ်ဖွဲ့ဖြစ်ပြီး Octopax လို့နာမည်ပေးထားတဲ့ဆိုတဲ့အဖွဲ့ရဲ့တာဝန်ရှိသူတို့ကပြောပါတယ
်ဂျာမီကလောက်ကတော့ဒီလိုဒီဟိုညဘက်တမုန်တီးရတူဖြစ်တယ်ပြီးတော့ညဘက်ကိုကျွန်တော်တို့ဟိုစီးကိစ္စလေးဒီစီးဝါကိစ္စလေးဒီဘရိုင်းကကိစ္စလေးအော်ဒီကိစ္စတွေထွက်တဲ့သူတွေဖြစ်ပါတယ်ဗျထွက်တဲ့သူတွေကိုသူတို့အနေနဲ့ဟိုရိုင်းနေပြီးဖမ်းပြီးတယ်ပြီးတော့သူတို့အမှုတစ်ခုခုတက်မယ်ပေါ့နော်အမှုတစ်ခုအဲ့လိုမျိုးသူတို့ရထားတဲ့တပ်တွေနဲ့အမှုတစ်ခုတက်တာမျိုးတွေသူတို့အပေါ်ကလည်းဒီမှုကိုပနေရသိရအောင်ခံဆိုရရအောင်ဖော်ထုတ်ဆိုရဟာမျိုးတွေကြာသူတို့အနေနဲ့ကြုံရလို့ဆွဲပြီးတော့ခေါင်းတွေတက်လိုက်တာမျိုးတွေဒါလည်းအရင်တုန်းကလည်းအရင်တုန်းကခက်အဆက်ဆက်ကသူတို့အနေနဲ့ဒီစနေဟောင်းယူဒီလိုမှမဟောင်းယူတူနေပြန်သုံးနေကြတာဖြစ်ပါတယ
်ရန်ကုန်မှာစစ်တပ်ကလုံခြုံရေးတင်းကျပ်ထားပြီးအရက်ဝတ်တွေနဲ့ကင်းမုံစောင့်ကြည့်နေတာတွေရှိတာကြောင့်ပြီးခဲ့တဲ့ရက်ပိုင်းတွေကဆန္ဒပြပွဲတွေမရှိသလောက်ဖြစ်ခဲ့ပြီးဒီကနေ့မှပြန်ထွက်ခဲ့တယ်လို့လည်းအဲ့ဒီအဖွဲ့ကလူကပြောပါတယ်
ဟိုကျွန်တော်တို့အပိုင်းအစီရေလဲဟိုတီးရတဲ့အတိုင်းပဲပေါ့နော်အကုန်လုံးကလည်းများလာပြီးပြီးတော့ဟိုတလန်နေဟိုဒီစားပါတွေရခါရီရတဲ့ဟိုချေရှုပ်နေကြတယ်ပေါ့နော်ဒါသူတို့လေတတိယကြာတာတော့အလိုမျိုးကြီးအဖမ်းကြီးများနေတယ်တော့ အနေနဲ့ဒီတပိတ်ကြီးနေွားရပေါ့နော်တပိတ်ကြီးနေွားတဲ့အချိန်မှာကျွန်တော်တို့အနေနဲ့ဟိုအရှင်ဆုံးကတော့ပဲကျွန်တော်တို့ဟိုနီးလန်းဟောင်းပြန်တော့နေကျွန်တော်တို့ရက်ွက်ပြီးဒီမြို့နယ်တွေကနေပြီးတော့မြို့နယ်တစ်ခုစီးရာနေပြန်စားကြမယ်ဆိုပြီးတော့ကျွန်တော်တို့ဒီဇိုင်းကနေပြီးတော့ဖြစ်ဖြစ်တာပါခင်ဗျဒီနေ့အင်အားကတော့ကျွန်တော်တို့20ကျော်လောက်ပဲပါတယ်ခင်ဗ
ျစကိုင်းတိုင်းမုံရမျိုးကအလုံးရဲစခန်းမှာမင်းည9နာရီဝင်းကျင်လောက်ကပောက်ကွေးတန်တစ်ခုကြားရပြီးတဲ့နောက်ပြစ်ခတ်တန်တစ်ချို့ကိုဇက်တိုက်ကြားခဲ့ရတယ်လို့ဒေသခံတို့ကပြောပါတယ်
ကျေတော့အဲ့ဒီကျွန်တော်တို့အဲ့ဒီလုံစကန်တစ်ခုဝင်မှာဟိုဘုံကွဲတယ်လို့ပြောရတယ်ဘုံကွဲပြီးတဲ့နောက်မှာတနက်တန်၈ချက်လောက်ထွက်လာတယ်ပေါ့ဒီလောက်ပဲကျွန်တော်တို့သိရတယ်အဲ့အဲ့ဒီနောက်ဆက်တည်းကကျွန်တော်တို့မကြားမိဘူးညဘာလို့လဲဆိုတော့သူကကျွန်တော်စုံစမ်းနေတယ်ဆိုတော့နည်းနည်းလေးညံ့နေလို့လေကျွန်တော်တို့အပြင်းအနေဖြစ်သွားပါတော့ဘုံနဲ့အရင်ကဘုံနဲ့ပြီးမှတနက်တန်ကြားကျွန်တော်တို့အထင်ပြောရတော့အဲ့လိုလာခွဲတဲ့လူတို့ရှင်းဖြစ်တာပေါ့ချစ်ချက်လောက်တော့ကြားတယ
်မုံရမှာလဲလုံချုံရေးပိုးပြီးတင်းကျပ်ထားတယ်လို့မြို့ကန်တို့ကပြောပါတယ်
မောင်ရမာတော့ဒီနေ့တူစုကဒီနေ့ဒီသူတို့မထွက်ရဆိုရဲအမိတ်မှာလမ်းပေါ်မှာတယောက်မှမနေရဘူးဆိုပြီးအောက်ဆီဂျင်တန်းတဲ့အဖွဲတွေရောဘယ်သူမှမနေရဘူးဆိုပြီးပြောသွားတယ်မှာအခုအချုပ်ကားတွေလည်းတမာလမ်းမှာတို့ပေ80လမ်းမှာတို့အာဒဏီလမ်းပေါ်မှာအကုန်စောင့်နေတယ်မှာအကုန်လုံးကိုဒီသူတို့မထွက်ရဆိုရဲအချိန်မှာထွက်ရင်သူတို့အဲ့ဒါအကုန်ဆွဲပြီးတော့ဖမ်းပါတယ်ပြောတယ
်ကလေးမျိုးမှာဩဂတ်လ18ရက်မနေ့ကစပြီးစစ်တပ်ကလုံခြုံရေးတိုက်ချက်တာတွေအစ်စ်အစည်းတွေနဲ့လှုပ်ရှားမှုတွေပြန်များလာတယ်လို့ကလေးမျိုးခန့်တူကပြောပါတယ
်မနေ့ကစပြီးပြန်လှုပ်ရှားဒီနေ့လည်းအခုမနေ့တင်ဟိုသူတို့လှုပ်ရှားမှုတွေရှိရပါ20ဒီလောက်နဲ့တော့အမီးကြီးထိုးပြီးဟောနေတယ်ဒီမှာတောင်ပန်းကိုသွားတာပြည်ဒီကလေးကံကောလမ်းပေါ်မှာလည်းမနေ့ကသူတို့ဘိုင်းနေဆွဲခံရလက်ရှိတော့အခုရဲ့ဘိုင်းကတော့အရင်ထက်စာရင်ပုံပြီးမှကိုစုံကြုံရေးလက်ကြည့်နေလို့ရှိတယ်။နောက်ပြီးတော့ဒီကလေးမျိုးထိုမှာလမ်းဆွမ်းနားမှာဒီ GDP ရှိရပါတော့နော်။ GDP အဲ့ရဲ့ရှိရနေစားပြီးတော့သူတို့တော့ချက်ကင်းပုံးနေကြတယ်။တော့ချက်စုံကြုံရေးရှိရအဲ့လမ်းနေမှာကလေးကံကလမ်းတော့ချက်လို့ညာလုံးကတော့ဒီကနက်တွေပေါက်ကြနေတော့ကြားရပြီးတော့သူတို့ရဲ့အစီ30ကျော်ဝင်လာတယ်နော်။ဘင်္ဂဘကနေဝင်လာပြီးမှအဲသူတို့ဝင်တဲ့ချိန်ည9နာရီပဲ9နာရီကတော့မှတနက်ပြီးပေါက်တာပဲရှိသေးတယ်။ပြန်ပြန်ပြစ်တာမျိုးတော့မဟုတ်ဘူးပေါ့သူတို့ဘက်ကနေလည်းပြစ်တယ
်။ဒီကနေ့နေ့လယ်ပိုင်းကဖြာပုံမြို့မှာစစ်ကောင်စီတရင်ပေးလို့ဆွဆွဲခံရသူအမျိုးသားတဦးတနက်နဲ့အနီးကပ်ပြစ်ခတ်ရပြီးတေဆုံးပါတယ်။မကွေတိုင်းဒေသကြီးရေစကြိုမြို့ကစူပေါင်းရုံအတွင်းမှာဒီကနေ့မနက်ပိုင်းကဘုံနှလုံးပေါက်ကွဲခဲ့ပါတယ်။အခုလိုအခြေအနေတွေအောက်မှာပဲကလေးမန္တလေးရန်ကုန်ရွှေဘိုမွန်ပြည်နယ်ပေါင်မြို့စတဲ့ဒေသတချို့မှာစစ်အာဏာရှင်စန့်ကျင်ရေးဆန္ဒပြပွဲတွေဆက်ရှိခဲ့ပါတယ်ရှင်
။အလိမ်မာပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ဖန်စီထိန်သိမ်းခံထားရတဲ့ဆရာဝန်တွေဆေးပညာရှင်တွေရဲ့အခြေအနေအခုတည်းကဘာမှမသိရသေးတဲ့အကြောင်းကိုတင်ပြပေးကြပါမယ်။ကျန်းမာရေးဝန်ထမ်းတွေအနေနဲ့စိုးရင်ကြောင်ကြားမှုမရှိဘဲနဲ့လုပ်ငန်းဝင်ကိုပြန်ဝင်ရောက်ဖို့စစ်ကောင်စီကတိုက်တွန်းနေချိန်မှာပဲရန်ကုန်နဲ့မန္တလေးမြို့ကကိုဗစ်တိုက်ဖျက်ရေးတွေမှာပါဝင်ခဲ့ပြီးတော့အကြမ်းဖက်ဖမ်းဆီးခံခဲ့ရတဲ့ဆရာဝန်တွေနဲ့ပတ်သက်လို့တလားကျော်ကြာလာတဲ့အချိန်ထိဘာမှမသိရသေးပါဘူး။သူတို့ကိုဘယ်မှာဖမ်းဆီးထားတယ်လဲဆိုတာပါဝင်သူတို့နဲ့ပတ်သက်တဲ့နောက်ဆက်တွဲသတင်းဘာမှမသိရသေးတဲ့အတွက်စိုးရင်နေကြတဲ့အကြောင်းရန်ကုန်ကလာတဲ့သတင်းအပြည့်စုံမက်ခင်ဖြူထွေးပြောပြပေးပါရှင်။
ပြည်တွင်းမှာကိုဗစ်တတိယလိုင်းပြင်းထန်ခဲ့ပြီးပြီးခဲ့တဲ့ဇူလိုင်လတုန်းကကပ်ရောဂါတိုက်ဖျက်ရာမှာပါဝင်လုံဆောင်နေကြတဲ့ရန်ကုန်မြို့ကဆရာဝန်5ဦးဖမ်းဆီးခံရတာဒီကနေ့ဆိုတလားပြည်ပြီးဖြစ်ပါတယ်။မြောက်တကုံကိုဗစ်ရောဂါကာကွယ်ရေးနဲ့ပြည်သူအကျိုးပြုအဖွဲ့ကဆရာဝန်5ဦးကိုစစ်ကောင်စီတပ်တွေကဖမ်းဆီးခေါ်ဆောင်သွားပြီးရုံးခန်းမှာရှိနေတဲ့ဆေးပစ္စည်းတချို့ကိုလည်းသိမ်းဆည်းသွားခဲ့တယ်ဆိုတာသတင်းတွေကြေကြေပြန့်ပြန့်ထွက်ခဲ့တာပါ။စစ်ကောင်စီဘက်ကတော့မြောက်ဒဂုံမှာ CDM ဆရာဝန်တွေစေတနာဝန်ထမ်းတွေကိုဖမ်းဆီးထားတာမရှိဘူးလို့သတင်းထုတ်ပြန်ခဲ့ပါတယ်။ဖမ်းဆီးခံထားတဲ့ဆရာဝန်တွေကတော့ဒေါက်တာမင်းကျော်စွာခေါင်၊ဒေါက်တာကိုကိုဦး၊ဒေါက်တာသူရ၊ဒေါက်တာနှင်းဝီချိုနဲ့ဒေါက်တာနှင်းချိုနဒာမောင်တို့ဖြစ်ကြပြီးသူတို့၅ဦးရဲ့အခြေအနေနဲ့ပတ်သက်လို့အချိန်တလကြာလာတဲ့အထိတိကျမသိရသေးပဲဆက်ပြီးစုံစမ်းစစ်ဆေးနေတယ်လို့အဖွဲ့ခေါင်းဆောင်ကိုချမ်းလေးက VOA ကိုပြောပါတယ
်။ contact ကတော့လုံးဝပြတ်နေတဲ့နေတိုင်းမှာကျွန်တော်ဆက်လိုက်နေတော့တချို့ຢာလေးတွေမှာတော့ဝင်းဆက်လေးတွေပေါ့ရလာတာတော့ရှိတယ်။အဲ့ဒါကြောင့်သူတို့ဘယ်နေရာမှာပေါ့နော်ဘယ်လိုမျိုးစုံစမ်းနေခေါ်ရတယ်ပေါ့နော်။သူစုံစမ်းနေခေါ်ဘယ်လိုမျိုးလိုင်းနဲ့အနေထားပေါ့။ကျွန်တော်မန္တလေးရဖမ်းခံတဲ့ဆရာဝန်ကြီးတချို့ကပြောမှာ information ရလာရှိတယ်။အဲ့ဒါကြောင့်ဘာလဲဆိုတော့အဲ့ဒီဘက်မှာအမည်မသိပါတော့ဆရာမလို့ယူဆရတဲ့တချို့လည်းရောက်နေတယ်လို့ကြားရတယ်။ကြားရတာအဲ့ဒါလေးတော့ကြားသိရတယ်ပေါ့နော်။ဘယ်ခန်းပင်နေရာလဲတော့ဘယ်လိုမသိရသေးဘူ
း။မန္တလေးမြို့မှာလည်းကိုဗစ်လူနာတွေကိုကုသမှုပေးနေတဲ့ခွဲစိတ်အထူးကဆရာဝန်ကြီးဒေါက်တာသက်ထေးနဲ့ online ကနေစေပညာရက်ကိုပြန်လည်မျှဝေတင်ကြားပေးနေတဲ့ဒေါက်တာကျော်ကျော်တက်တူကိုဖမ်းဆီးထားတာတလားကျော်ရှိပါပြီ။သူတို့နှစ်ဦးစလုံးဟာရိုင်းနဲ့ဖမ်းဆီးခံရတာဖြစ်လို့သူတို့အခြေအနေကိုစိုးရိမ်နေလို့နှိစက်သူတွေကပြောပါတယ်။ဘာကြောင့်ဖမ်းဆီးတယ်လဲဆိုတာနဲ့ဘယ်လိုပုံမှန်တွေတက်ထားတယ်လဲဆိုတာမိသားစုဝင်တွေကိုယ်တိုင်အတိအကျမသိရသေးဘူးလို့သူတို့နဲ့ခင်မင်းရင်းနှီးတဲ့ဆရာဝန်တူကဖျွေကိုပြောပါတယ်
။ဒေါက်တာတတိယောဒေါက်တာကျော်ကျော်တေယောကအခုလောလောဆယ်ဆယ်မှာနိုင်ငံရေးတက်တွင်းဆေးရုံထဲမှာကိုဗစ် positive ဖြစ်လို့အဲ့ဒီမှာquarantine ဆေးရုံမှာပေါ့နော်အဲ့ဒီမှာတက်နေရတယ်လို့ပြောပါတယ်ဗျ။တတိကြတိရပါတယ်။ပုံမှန်ကတော့ဘယ်ပုံမှန်ကိုတက်ထားလဲဆိုတော့ကျွန်တော်တို့အတိအကျမသိရသေးဘူး။အဲလွန်ခဲ့တဲ့3ရက်လောက်ကတော့ရနိုင်ယူတယ်လို့တော့သတင်းကြရပါတယ်။ဒီမှာလည်းသူတို့မိသားစုဝင်တွေကရှင်းနေ900ကိစ္စတွေကိုတော့သူတို့မိသားစုဝင်တွေကဒီနေ့စီစဉ်ပါတယ်ဗျ။ဟုတ်ကဲ့။နောက်တစ်ပတ်ချေကြရင်တော့ဥပုကိုရွှေ့မယ်လို့တော့ပြောတယ်ပေါ့နော်။ဒါပေမဲ့တခြားတော့မသိရသေးပါဘူးဗျ။ဟုတ်
သွေးရောဂါအထူးကုဆရာဝန်ဒေါက်တာဆွေစင်ဦးနဲ့ခင်ပွန်းဖြစ်သူဒေါက်တာမောင်မောင်ငင်းထွန်းတို့ကိုလည်းပြီးခဲ့တဲ့ဇွန်လတုန်းကဖမ်းဆီးခဲ့ပြီးတော့ဒေါက်တာမောင်မောင်ငင်းကတော့ဖမ်းဆီးကာလမှာပဲကိုဗစ်ရောဂါနဲ့ကွယ်လွန်သွားပါတယ်။ဒါ့အပြင်နိုင်ငံအတွင်းကရောဂါတိုက်ဖက်ရာမှာအဓိကပါဝင်ခဲ့တဲ့ဒေါက်တာထားထားလင်းနဲ့ဒေါက်တာမောင်မောင်ဦးတို့လည်းဖမ်းဆီးခံထားရတာနှစ်လကျော်ကြာလာပြီဖြစ်ပြီးကိုဗစ်ရောဂါကူးစက်ခံထားရပေမဲ့သူတို့ရဲ့နောက်ဆက်တွဲအခြေအနေကိုအတိအကျမသိရသေးပါဘူး။ကရောဂါကာကွယ်ထိန်းချုပ်ကုသရေးလုပ်ငန်းတွေမှာပါဝင်ဖို့စီရနာဝန်ထမ်းတွေကိုစစ်မှရင်းနဲ့အားကစားဝန်ကြီးဌာနကဖိတ်ခေါ်ထားပါတယ်။စစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကလည်းကုသရေးပိုင်းတာဝန်ထမ်းဆောင်နေကြတဲ့နိုင်ငံဝန်ထမ်းတွေသာမကအပြစ်မှရှိနေတဲ့ကျွမ်းကျင်တဲ့ဆေးဘက်ပညာရှင်တွေကလည်းအများနဲ့ပတ်သက်တဲ့ကိစ္စဖြစ်လို့အားလုံးပူးပေါင်းဆောင်ရွက်ပေးစေလိုတယ်လို့ပြောဆိုထားပါတယ်။ဒီလိုပြောထားတဲ့အချိန်မှာပဲစစ်မှရေးလုပ်သားတွေကိုစစ်ကောင်စီကဆက်ဖမ်းထားပြီးကျန်တဲ့သူတွေကလည်းဖမ်းဆီးခံရမယ့်အရေးကိုစိုးရိမ်နေရတဲ့အခြေအနေမှာဆက်ပြီးတော့ရှိနေတာပါရှင်။
ဒါကတော့အကြမ်းဖက်ပြီးတော့ဖမ်းဆီးခံရတဲ့ဆရာဝန်တွေနဲ့ပတ်သက်တဲ့နောက်ဆက်တဲ့သတင်းဘာမှမသိရသေးတဲ့အတွက်စိုးရိမ်နေကြတဲ့သတင်းကိုမက်ခင်ဖြူတွေကပြောပြပေးခဲ့တာဖြစ်ပါလိမ့်ရှင်။ဆက်ပြီးတော့မကွေးတိုင်းကင်းမရွာဘက်ကိုနိုင်ငံတကာကြက်ချင်းကြီးအဖွဲ့အကူအညီတွေသွားပေးနိုင်ရေးကြိုးပမ်းပေးနေတဲ့အခြေအနေကိုတင်ပြပေးကြပါမယ်။ရွာလုံးကျွန်းနီးပါးမီးလောင်ဆုံးရှုံးခဲ့ရတဲ့မကွေးတိုင်းပေါ့မြွနယ်တောင်ပိုင်းကကင်းမရွာကိုအပြည်ပြည်ဆိုင်ရာကြက်ချင်းကြီးအဖွဲ့ ICRC ကအကူအညီပေးဖို့ပြင်ဆင်နေတယ်လို့ ICRC နဲ့ဆွေးနွေးခဲ့တဲ့ဒေသခံတွေကပြောပါတယ်။စစ်တပ်နဲ့တကြောပြန်တိုက်ပွဲတွေပြင်းထန်နေတဲ့ချင်းပြည်နယ်မင်းတပ်ကစစ်ဘေးဒုက္ခသည်တွေမှာလည်းစာနယ်ရိပ်ကအခက်အခဲရှိနေပါတယ်။ဒီအကြောင်းအပြည့်အစုံရန်ကုန်ကလာတဲ့သတင်းကိုအောင်မြတ်သူပြောပြပေးပါရှင်
။စစ်တပ်နဲ့ဒေသခံ PDF တို့တိုက်ပွဲဖြစ်ပွားပြီးနောက်ရွာလုံးကျွတ်နီးပါးမီးလောင်ကျွမ်းခဲ့တဲ့မကွေးတိုင်းပေါ့မြွတ်နယ်တောင်ပိုင်းကကင်းမရွာကိုအပြည်ဆိုင်ရာကြက်ချင်းနေအဖွဲ့ ICRC ကလူအသုံးဆောင်ပစ္စည်းတွေထောက်ပံ့ဖို့စီစဉ်နေတာပါ။ဒီကနေ့မှကြေးရွာသားတွေနဲ့တွေ့ဆုံဆွေးနွေးခဲ့ပြီးရွာသားတွေဘက်က ICRC လာရောက်လူတန်းချိန်မှာစစ်ကောင်စီတပ်သားတွေပါဝင်လာမှာကိုစိုးရိမ်နေပြီးICRC ဘက်ကတော့စစ်ကောင်စီတပ်သားတွေမပါပဲလာရောက်လူတန်းမှဖြစ်တယ်လို့တွစ်ဆုံမဲမှာပါဝင်ခဲ့သူတူကပြောပါတယ်
။သူတို့ကဒီရွာကို ICRC နဲ့ဒီမြန်မာနိုင်ငံချက်ချင်းဒီအတင်းတွေပေါ်နှစ်ဖွဲ့ပေါင်းပြီးတော့လာမယ်။ရွာသားတွေအနေနဲ့ရတယ်သူတို့လုံခြုံရေးအတွက်လုံခြုံရေးအတွက်ဆိုတာဒီစစ်ကောင်စီဘက်ကပေါ့နော်ပါလာမလားရဲပါလာမလားဆိုတဲ့အတွေးမျိုးနဲ့ကြောက်နေတာရှိတယ်။ရွာကနေပြီးတော့သူတို့စီကိုတောင်းဆိုတာကတော့ရဲတို့စစ်တပ်တို့မပါလို့ဆိုလို့ဆိုရင်တော့ပေးလာမယ်ပေါ့ပါခဲ့မယ်ဆိုလို့ဆိုရင်တော့ပေးမလာဘူးပေါ့ရွာသူရွာသားတွေကကြောက်တယ်ကြောက်တဲ့အခါကျတော့အဲ့ဒါညှိနှိုင်းတဲ့အခါကျတော့သူတို့ကမပါပါဘူးလေဒီလူချင်းတာကတော့အရင်အသုံးဆောင်ပစ္စည်းရယ်နောက်ပြီးလို့ဆိုရင်မိန်းမတွေရဲ့အသုံးဆောင်ပစ္စည်းတွေအဲ့ဒါတွေလူချင်းတယ်အခုသူတို့ကတော့20နဲ့60နဲ့မှသူတို့လာမယ်လို့ပြောထားတယ်ရွာနေနေလည်းလက်ခံထားတာရှိတာပေါ့နော်လက်ရှိကင်းမရွာသူရွာသားတွေနေရတာတော့တိုးရဲတယ်မှာပေါ့တိုးရဲတယ်မှာဒီလိုမိုးရတဲကြီးထိုးပြီးတော့အကုန်လုံးစုပြုံနေကြတချို့ရွာရင်းရှိတဲ့လူတွေကတော့ရွာရင်းတွေထဲမှာထိုးပြီးတော့နေကြတယ်အဲ့လိုမျိုးရွာထဲမှာတော့မိမိလောင်တဲ့အိမ်ကြီးကတော့ရွာထဲမှာနေကြတာရှိတာပေါ့
ဇွန်လ15ရက်ကစစ်တပ်နဲ့ဒေသခံ PDF တို့တိုက်ပွဲဖြစ်ပွားပြီးနောက်ကင်းမရွာမီးလောင်ကျွမ်းမှုဖြစ်ခဲ့ကနေရင်တရာခန့်မီးလောင်ကျွမ်းပြီးအဖိုးဘွားနှစ်ဦးမီးလောင်ဒဏ်ရာနဲ့သေဆုံးခဲ့တယ်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်ထားပါဗျ။ဒေသခံ PDF တွေဘက်ကတော့ကင်းမရွာကိုစစ်ကောင်စီတပ်တွေကမီးရှို့တာတာဖြစ်တယ်လို့အခိုင်အမာပြောပါဗျ။ဒီအတောတွင်းမှာပဲကြောပြန်တိုက်ပွဲတွေပြန်ဖြစ်နေတဲ့ချင်းပြည်နယ်မင်းတမျိုးကစစ်ဆောင်စခန်းတွေကတော့စားနပ်ရိက္ခာတွေလိုအပ်နေပါဗျ။မင်းတမျိုးပေါ်မှာဖွင့်ထားတဲ့ဒုက္ခသည်စခန်းကဒုက္ခသည်တွေအနေနဲ့စားနပ်ရိက္ခာတစ်ပတ်စာလောက်ပဲကျန်တော့ပြီးဒုက္ခသည်စခန်းကနေအိမ်ကိုပြန်သွားသူတွေနဲ့မျိုးပြင်ကဒုက္ခတွေတွေမှာတော့စာနယ်ဧကတွေလိုအပ်နေတယ်လို့အကူအညီပေးသူတူကပြောပါတယ
်ဒုက္ခတွေကတော့အခုမျိုးလောလောဆယ်ခက်မှာရှိတဲ့ဟာကတော့အခုလောလောဆယ်ရှင်းသေးတယ်ဟိုတနေ့မကြာခင်မှာပဲတတူ FP ကထောက်ပံ့မှုလာတယ်အခုတပတ်ကတော့ခက်နေရှိသေးတယ်ဒီအကြီးကအကြီးခက်နေပြင်ပမှာရောက်နေတဲ့ဒီမြို့ပေါ်မှာပေါ်ပိုင်းကြီးနိမ့်နေမှာပြန်ရောက်ပြေးတဲ့တူတွေက ပေါ်ပြီးမှစာနာရေးခါကြတယ်အဲ့တော့ကဟိုကြိုက်တယ်လို့တရားယူဖို့ဆောင်တော့မရဘူးကုန်တယ်ဒီကလည်းကုန်ပြင်းလို့မရစာနာရေးခါကိုကိုလိုချင်တယ်လို့တဲလို့မရဘူးပေါ့အဲ့လိုပုံစံဖြစ်တယ်ညော့ပြင်းရတော့ပို့ချိုးတာပေါ့တို့ကအာမညော့ရဲ့အပြင်ဖက်မှာဘာမှတဲလို့မရယူလို့မရဆန်းလို့မရစိတ်မှလက်ရှိအစီဒီများဆိုတော့ကြောက်လို့ဘိုးကြီးကြောက်တာတစ်မျိုးအဲသမတော်ကြောက်တာတစ်မျိုးလူငယ်တွေကြောက်တာတစ်ခုကြောက်သုံးကြောက်ဆိုတော့အဲ့ဒါနဲ့ကတူးမှမလာဖြစ်ကြတော့
ဘူးစစ်တပ်နဲ့မင်းတပ် CDF တို့အပြည့်ရဲ့သဘောတူခဲ့တဲ့အချိန်မှာအပြည်ပြည်ဆိုင်ရာချက်ချင်းဤအဖွဲ့အပြင်ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR ကပါလူနေအသုံးဆောင်ပစ္စည်းတွေကိုထောက်ပံ့ခဲ့ပါတယ်အဲ့ဒီအချိန်ကတော့မြို့ပေါ်မှာစစ်ကောင်စီကဖွင့်လှစ်ထားတဲ့စခန်းတွေမှာသာလူတန်းခွင့်ရခဲ့ပြီးမြို့ပြင်မှာရှိတဲ့ဒုက္ခသည်တွေကိုတော့လူတန်းခွင့်မရခဲ့ပါဘူးစစ်တပ်နဲ့မင်းတပ် CDF တို့တိုက်ပွဲဖြစ်ပွားပြီးနောက်မြို့ကအများစုဟာမြို့ပြင်ကတောတောင်တွေထဲမှာထွက်ပြေးပေါ်အောင်တိမ်းရှောင်နေကြပြီးစစ်ကောင်စီကဖွင့်လှစ်ထားတဲ့မြို့ပေါ်ကဒုက္ခသည်စခန်းတွေမှာလာရောက်ခိုးလုံသူအနည်းငယ်သာရှိခဲ့ပါတယ်ခင်ဗျာ
ကိုအောင်မြတ်သူပြောပြပေးခဲ့တာဖြစ်ပါတယ်ရှင်မြန်မာနိုင်ငံဆိုင်ရာသတင်းပေးပို့ချက်တွေအပြီးမှာတော့အာဖဂန်နစ္စတန်နိုင်ငံကိုတာလီဘန်တို့လက်အောက်ကျရောက်နေချိန်မှာအမေရိကန်နဲ့အာဖဂန်တွေထောင်တဲ့ခြေကိုကယ်ထုတ်ဖို့စူးစမ်းနေရတဲ့အခြေအနေသတင်းဆောင်မကိုတင်ပြပေးကြပါတယ်အာဖဂန်မဟာမိတ်တွေကိုဩဂုတ်လ31ရက်နေ့နောက်ပိုင်းမှာအာဖဂန်ကနေကယ်ထုတ်နိုင်မဲ့အလားအလာကမသေးချာပဲဖြစ်နေတာကြောင့်ထောင်ပေါင်းများစွာသောအမေရိကန်တွေနဲ့အာဖဂန်နိုင်ငံသားတွေကိုနိုင်ငံတွေကနေကယ်ထုတ်ဖို့အပြင်းထန်ကြိုးစားနေရပါတယ်။ဒီကြောင့်ပင်တဂွန်စစ်ဌာနချုပ်ဆိုင်ရာ VOA သတင်းတောက်ကာလာဘတ်ကဲသတင်းလွှာကိုတော့မက်ခွာညူကပြောပြပေးထားပါတယ
်။အမေရိကန်တွေနဲ့အာဖဂန်နိုင်ငံသားတွေကိုရွှေ့ပြောင်းပေးရမှာကူညီဖို့ကဗူးနိုင်ငံတကာလေဆိပ်ကိုအမေရိကန်တပ်ဖွဲ့ဝင်ရာပေါင်းများစွာထပ်ရောက်လာပါတယ်။ဥထွက်စစ်ဦးစီးချုပ်များအဖွဲ့ဥက္ကဋ္ဌဗိုလ်ချုပ်မတ်မီလီကခုလိုပြောပါတယ
်။ This is personal and we're going to get them out.
ဟာတက်ခိစားပါကျွန်တော်တို့ကသူတို့တွေကိုခေါ်ထုတ်ပေးရမှာဖြစ်ပါတယ်။လူ9000ဝန်းကျင်ကိုလည်းပြောင်းရွှေ့ပေးပြီးပါပြီ။နောက်ထပ်ဒီထက်တိုးပြီးခေါ်ထုတ်ပေးဖို့ရည်ရွယ်ထားပါတယ
်။ဒါပေမဲ့လည်းဒီလိုလူတွေကိုကယ်ထုတ်ရမယ့်ကိစ္စမှာတာလီဘန်တွေပူးပေါင်းဆောင်ရွက်မှုဘလောက်ရှိသလဲဆိုတဲ့အပေါ်မူတည်နေပြီးအမေရိကန်နဲ့အာဖဂန်နိုင်ငံသားတွေကိုကယ်ထုတ်ပါမယ်လို့အမေရိကန်အစိုးရကကြေပေးထားပေမဲ့လေဆိပ်အပြင်ဘက်မှာတော့စစ်သွေးကြွတွေကလမ်းတွေကိုပိတ်ဆို့ထားတယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်နေပါတယ်။အမေရိကန်တပ်ဖွဲ့တွေကလေကြောင်းလိုင်းကိုဦးတည်ပြီးအဓိကအကာအကွယ်ပေးဖို့ဖြစ်တဲ့အကြောင်းကာကွယ်ရေးဝန်ကြီး Lloyd Austin ကသတင်းထောက်တွေကိုပြောပါတယ်။တနင်္လာနေ့ကလူတွေဟာထိတ်လန့်တုန်လှုပ်နေပြီးဝရုံသုံးကားဖြစ်ခဲ့တာကြောင့်လေရင်ပြန်သန်းဖို့နိုင်ပေါင်းများစွာကြံကြစီခဲ့ပြီးလူတချို့သေဆုံးတဲ့အထိဖြစ်ခဲ့ရတာပ
ါ I don't have the capability to go out and
ဒီမှာကျွန်တော်တို့ကပူးမျိုးတွေအထိသွားပြီးဒုချက်လှုပ်ဆောင်နိုင်တာမရှိပါဘူ
းတနင်္လာနေ့ကအာဖဂန်သမ္မတ Ashraf Ghani နိုင်ငံပြန်ပါကိုထွက်ပြေးသွားခဲ့ပြီးတဲ့နောက်ကပူးမျိုးဟာတာလီဘန်တွေလက်ထက်အလင်းမြန်ကျသွားပါတယ်သမ္မတကဘုရားနေ့မှာတော့ Facebook ကတစင်ပြည်သူတွေကိုစကားပြောခဲ့ပါတယ်
။ Nous sommes pourran la Afghanistan.
ဒုထက်တန်ယူဖြစ်တာတွေနဲ့ကပူးမျိုးပြတ်သွားမဲ့အရေးကကာကွယ်ဖို့ကပူးကနေသွားဖို့ကျွန်တော်ကိုပြည်အားပေးခဲ့ကြပါတယ်
။အခုလ31ရက်မှာအပြီးဆုတ်ခွာနိုင်ရေးအမေရိကန်ကဂရုပေးခဲ့ပေမဲ့လူတိုင်းဘေးကင်းကင်းနဲ့ထွက်ခွာဖို့ဆိုတာဒီချိန်လောက်နဲ့မဖြစ်နိုင်ပါဘူး
။ The matter is we are going to do as much as we can.
ကျွန်တော်တို့လုံနိုင်စွမ်းရှိသမျှအချိန်အတွင်းတတ်နိုင်သလောက်လုပ်ပေးသွားမှာပါ။အချိန်နှစ်ပတ်ရရင်အဲ့ဒီနှစ်ပတ်အတွင်းရသမျှအစွမ်းကုန်ကြိုးစားပါမယ်တကယ်လို့ဒီထက်ပိုပြီးအချိန်ရရင်ရသလောက်အကုန်လုံးကိုခေါ်ထုတ်ပေးမှာပါ
ဗုဒ္ဓဟူးနေ့က ABC ရုပ်သံကနေ George Stephen Paulos နဲ့တွေ့ဆုံမေးမြန်းခဲ့မှာတော့သမ္မတဂျိုးဘိုင်ဒန်ကအာဖဂန်နိုင်ငံသားတွေကိုဒီလကုန်ထက်ကြော်ပြီးကယ်ထုတ်ပေးနိုင်မယ်မျှော်လင့်ချက်အနေငယ်ပေးခဲ့ပါတယ
် Americans should understand that we're going to
ဩဂုတ်လ30ရက်မတိုင်ခင်ကျွန်တော်တို့ကြိုးစားဆောင်ရွက်နေတယ်ဆိုတာကို American တွေကနားလည်တယ်ပါတယ
်တကယ်လို့မပြည့်ပြတ်ခဲ့ရင်စစ်သားတွေကဆက်နေပေးမှာလား
ကျွန်တော်တို့မလုံနိုင်တော့ရင်ဘယ်သူကြံခဲ့မလဲဆိုတာကျွန်တော်တို့ဆုံးဖြတ်ပါမယ်။အ
ဲ့ဒီတော့
ဒီတော့တကယ်လို့အမေရိကန်နိုင်ငံသားတွေကြံနေသေးရင်သူတို့အားလုံးကိုခေါ်ထုတ်ပြီးတဲ့အထိကျွန်တော်တို့ဆက်နေသွားမှာပါ
။သမ္မတဘိုင်ဒန်ရဲ့ဒီစကားဟာအသက်အန္တရာယ်ရှိနေပြီးဘေးကင်းရာကိုမထွက်ခွာနိုင်သေးတဲ့အာဖဂန်နိုင်ငံသားတွေနဲ့သူတို့ကိုကယ်ထုတ်ဖို့အသေးအံကြိုးစားနေရတဲ့အမေရိကန်မဟာမိတ်တွေအတွက်စိတ်မသက်မသာဖြစ်စေမှာကတော့အသေးချာပဲဖြစ်ပါလိမ့်ရှင်။
မခွန်ညိုတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ကြာသာပတိနေ့ညရဲ့သတင်းပေးပို့ချက်တွေနဲ့သတင်းဆောင်မတွေကတော့ဒီလောက်ပါပဲ။ VOA ကနေကြာသာပတိညပိုင်းစီစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။မကြာခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့ကြာသာပတိနေ့ညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေကဥအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်၊ဦးဝင်းမင်းရဲ့ကျမ်းမာရေးကဏ္ဍနဲ့တိုင်းရင်းဒေသကသတင်းလွှာစတဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်။ Line 2m 31 32နဲ့58တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Bamis app ကို download လုပ်ရယူနိုင်ပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Bamis လို့ရှာပြီး download လုပ်နိုင်သလို iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Bamis app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာဓာတ်ရိုက်နားထောင်လို့ရသလိုသတင်းဆောင်ပါတွေအသက်ဆင်အစီအစဉ်တွေကိုလည်းအဆင်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။
VOA American တန်ကနေမြန်မာဘာသာအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလှိုင်းဒိုမီတာ32 kHz 9383လှိုင်းဒိုမီတာ32 kHz 9383လှိုင်းဒိုမီတာ52 kHz 5885တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်အခုထုတ်လွှင့်ပေးမဲ့ဒုတိယပိုင်းနိုင်ဝက်မှာတော့ကြာသာပတေးညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေကဥဝိမေရဲ့ကျမ်းမာရေးခန္ဓာနဲ့တိုင်းရင်းဒေသကသတင်းလွှာစတဲ့အပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာတော့အရင်ဆုံးဦးအောင်ခင်ရဲ့မြမရေးသုံးသက်ချက်ကိုတင်ဆက်ပေးကြပါမယ်။ကိုဗစ် -19 ကပ်ရောဂါလှိုင်းတဲ့ရင်ဆိုင်နေရချိန်မှာနိုင်ငံရေးခေါင်းဆောင်မှုကောင်းမှုအလွန်အရေးကြီးတဲ့အကြောင်းဦးအောင်ခင်နဲ့ကိုညံဝင်းအောင်တို့တင်ပြထားပါတယ်။
ကိုဗစ်ရောဂါကြောင့်လူမှုစီးပွားရေးအဆောက်အအုံယိုယွင်းပျက်စီးလာတာကိုတိုက်တွေ့ရမှာအစိုးရပါဝင်တဲ့အခမ်းကဏ္ဍဟာအလွန်အရေးကြီးကြောင်းအမေရိကန်၊ကနေဒါ၊အနောက်ဥရောပ၊ဂျပန်၊နယူးဇီလန်နဲ့ဩစတြေးလျတို့ပါဝင်တဲ့ OECD အဖွဲ့အစည်းအဝေးခန်းစာမှာဖော်ပြထားပါလေ။ကျန်းမာရေး၊ပညာရေး၊စီးပွားရေးအလုပ်အကိုင်စတာတွေမပျက်စီးအောင်ထိန်းသိမ်းနိုင်မှုအတွက်နိုင်ငံရေးခေါင်းဆောင်မှုကောင်းမွန်ဖို့လိုပါတယ်တဲ့။ဒါမှသာတိုင်းသူပြည်သားကအစိုးရကိုယုံကြည်လာမှာဖြစ်ပါတယ်။ဒါပေမဲ့မြန်မာပြည်မှာတော့နိုင်ငံရေးခေါင်းဆောင်မှုကင်းမဲ့နေပါတယ်။ကိုဗစ်ရောဂါနဲ့ပတ်သက်တဲ့စေတိတ်ပါပညာရှင်အတတ်ပညာရှင်ကျွမ်းကျွသူတွေကိုရှေ့တန်းတင်ပြီးသူတို့ရဲ့အကြံဉာဏ်ကိုနိုင်ငံရေးခေါင်းဆောင်တွေကနားထောင်ကြပါတယ်။ပညာရှင်တွေပါဝင်တဲ့ကော်မတီတွေဟာအစိုးရခေါင်းဆောင်ပိုင်းနဲ့ဓာတ်ရိုက်ဆက်ဆံပြီးအလုပ်လုပ်ကြပါတယ်။သိပ္ပံကော်မတီတွေချပေးတဲ့အစီအစဉ်ကိုအစိုးရကအကောင့်ထည့်ပေါ်ပါလေ။ဗြိတိန်မှာဆိုရင်သိပ္ပံအကြံပေးအဖွဲ့နဲ့အစိုးရအဖွဲ့ဟာအမြဲတမ်းပူးပေါင်းဆောင်ရွက်ပါတယ်။ကိုဗစ်ရောဂါအကျက်လက်တွေကိုအစိုးရအဖွဲ့နဲ့ဆွေးနွေးပြီးလက်တွေလုတ်ကင်ဖို့ဆုံးဖြတ်ကြပါလေ
။မြန်မာပြည်မှာကိုဗစ်ကာယရောဂါဖြစ်ပွားမှုကို2020မတ်လ24ရက်နေ့မှာပထမဦးဆုံးအကြိမ်သိရှိရပါတယ်။အဲ့ဒီအချိန်ကစပြီးကာယရောဂါကာကွယ်ရေးစစ်ဆေးရေးနဲ့ကုသရေးစင်တာတွေကိုပြင်ဆင်လာခဲ့ပါတယ်။ကိုဗစ်ပထမနဲ့ဒုတိယလှိုင်းကိုရင်ဆိုင်ခဲ့ရတဲ့ NLD အစိုးရဟာဆေးပညာရှင်တွေနဲ့လက်တွဲပြီးယောဂါကာကွယ်ရေးလုပ်ငန်းတွေကိုလုပ်ကင်ပါတယ်။ကိုဗစ်တိုက်ဖျက်ရေးဌာနတွေနဲ့ရိတ်ခါထောက်ပံ့တဲ့အလူရှင်တွေအများအပြားပေါ်ထွက်လာပါတယ်။ဆေးရုံကဆရာဝန်နဲ့သူနာပြုတွေဟာမိမိတို့သဘောဆန္ဒလျောက်အိမ်မပြန်ဘဲအလုပ်လုပ်ကြပါတယ်။ပြည်သူ့ကျမ်းမာရေးကိုအစွမ်းကုန်စောင့်ရှောက်မယ်လို့အစိုးရခေါင်းဆောင်ဒေါ်စုကကတိပေးပါတယ်။ပြည်သူကရွေးချယ်တင်မြှောက်ထားတဲ့ပြည်သူ့အစိုးရပိသစွာပြည်သူ့အကျိုးတည်ပိုးနေတာကိုပြည်သူကယုံကြည်ပါတယ်။ဒါပေမဲ့စစ်အာဏာသိမ်းမှုကြောင့် NLD အစိုးရရဲ့ကိုဗစ်ကာကွယ်ရေးအစီအစဉ်တွေပြန်ဆိုင်သွားခဲ့ရပါတယ
်။လူဦးရေစာအသားအတွက်အိန္ဒိယတို့ကိုဗစ်ကာကွယ်ဆေးအလုံးရေတန်း30 NLD အစိုးရဝယ်ယူထားတဲ့အနေနဲ့လက်ခံရရှိတဲ့ဈေးတွေကိုဇန်နဝါရီလ29ရက်နေ့ကစပြီးထိုးပေးပါလေ။ဒါပေမဲ့စစ်အာဏာသိမ်းမှုကြောင့်ကာကွယ်ဆေးထိုးရေးအစီအစဉ်ကတောင်းကနင်းဖြစ်ကုန်ပါလေ။ဇူလိုင်လကရတဲ့တရုတ်ဆေး3လမ်းနဲ့ဩဂုတ်လ10ရက်နေ့ကရတဲ့တပ်တန်းကိုတိုင်းနယ်ပြည်နယ်တွေမှာထိုးပေးနေကြောင်းသိရပါတယ်။တက်ကြီးရွယ်အိုတွေ၊ကျန်းမာရေးဝန်ထမ်း၊အစိုးရဝန်ထမ်း၊စေနပ်ဝန်ထမ်းတွေကိုဦးစားပေးအဖြစ်တန်ပတ်ပြီးစေထိုးပေးနေတယ်လို့ဆိုပါတယ်။ဒါပေမဲ့ company အချို့ဟာမိမိဘာသာအစီအစဉ်လုပ်ပြီးအမှုတန်းတွေကိုကာကွယ်စေထိုးပေးကြောင်းသိရပါတယ
်။ဆီယာနာမသိငင်ကလေးကအမေရိကန်ကကိုဗစ်ကာကွယ်ရေးရန်မုံငွေဒေါ်လာတန်း20ကျော်ထောက်ပံ့ပါတယ်။ဆီယာနာသိတဲ့အခါ NLD အရသာအစိုးရကိုပေးတဲ့ဒေါ်လာတန်း40ကျော်ကိုအခြားအဖွဲ့အစည်းတွေကတဆင့်သုံးဆွဲဖို့လွှဲပြောင်းပေးလိုက်ပါတယ်။အခုလဲဒေါ်လာတန်း90ကျော်တန်တဲ့ကူညီထောက်ပံ့မှုကိုပြည်သူတွေစီရောက်အောင်ဂျာဂန်အဖွဲ့အစည်းတွေကတဆင့်မျှဝေပေးသွားမယ်လို့ဆိုပါတယ်။ရုရှားကစစ်ကောင်စီကိုတိုက်ရိုက်ထောက်ပံ့ပါတယ်။ကိုဗစ်ထိုးစေးအလုံး9တန်းစစ်ကောင်စီတောင်းတာကို2တန်းပေးဖို့ရုရှားကကတိပြုပါတယ်။ တရုတ်ကိုဗစ်ဆေးအလုံးရေ3တန်းခွဲရရှိတဲ့အနက်တသန်းကိုစစ်ကောင်စီကဝယ်ယူကြောင်းဇူလိုင်24ရက်နေ့ထုတ်စင်ဝါသတင်းမှာဖော်ပြပါတယ်စစ်ကောင်စီကလည်းဒေါ်လာ6တန်းထောက်ပံ့ပါတယ
်ခွင့်ပြုချက်မရဘဲကိုဗစ်ကာကွယ်ရေးဆေးထိုးပေးရင်အရေးယူမယ်လို့စစ်ကောင်စီကျန်းမာရေးဌာနကပြောတာကိုဩဂုတ်လ12ရက်နေ့ထုတ်အေယာဝတီသတင်းမှာဖော်ပြပါတယ်လောလောဆယ်တော့ကိုဗစ်ကာကွယ်ရေးမှာတရုတ်ကုန်တယ်ကြီးများအသင်းကတရုတ်ဆေးတင်သွင်းခွင့်နဲ့ဖြတ်ပြိုးခွင့်ကိုရရှိထားပြီး SML ဆေးဝါးကုမ္ပဏီကတော့အိန္ဒိယဆေးတင်သွင်းခွင့်နဲ့ဖြတ်ပြိုးခွင့်ကိုရရှိထားပါတယ်တရုတ်ကာကွယ်ဆေးနှစ်ကြိမ်ထိုးရင်ကျပ်9000ခုကျမယ်လို့တရုတ်ကုန်တယ်များအသင်းကကြေညာထားတာကိုလည်းအေယာဝတီသတင်းမှာဖော်ပြပါတယ်အာဆီယံရဲ့ကိုဗစ်ရန်ပုံငွေတွေကရရမြတောင်းဖို့လဲတချို့မင်းအောင်နိုင်ကညွှန်ကြားထားပါတယ်ဒါပေမဲ့အာနာမသိမီမှာ IMF နိုင်ငံတကာငွေကြေးအဖွဲ့ကလှူထားတဲ့ COVID အလူငွေဒေါ်လာသန်း350ကတော့စရင်ပြောင်းနေတယ်လို့ကုလသမဂ္ဂဝန်ထမ်း Tom Andrew ကထောက်ပြပါတယ်။အာနာသိမ့်တက်နယ်ကင်းဝေးနေတဲ့ဝဒေသမှာမေလကတစ်ကြိမ်ဇွန်လကတစ်ကြိမ်ဒေသခံပြည်သူအားလုံးကိုတရုတ်စိုးရအကူအညီနဲ့ COVID ကာကွယ်ရေးဆင်နှစ်ကြိမ်ထိုးပေးနိုင်ပါတယ်။မြန်မာတပြည်လုံးကိုခြုံကြည့်ရင်တော့ဇန်နဝါရီလကဇွန်လအထိ6လအတွင်းလူဦးရေရဲ့300ခန့်နှုန်းကသာကိုဗစ်ကာကွယ်ဆေးထိုးပေးနိုင်ရောက်သိရပါတယ်ခင်ဗျာ
ကိုဗစ်ကာယောဂါလှိုင်းနဲ့ရင်ဆိုင်ရတဲ့အချိန်မှာနိုင်ငံရေးခေါင်းဆောင်မှုကောင်းဖို့အလွန်ရေးကြီးတဲ့အကြောင်းဥအောင်ခင်ကနေမြန်မာအရေးသုံးသပ်ချက်မှာတင်ဆက်ထားတာကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့အပတ်စဉ်ကျန်းမာရေးကဏ္ဍကိုတင်ဆက်ပေးကြပါတယ်ဒီသတင်းမရဲ့ကျန်းမာရေးခန္ဓာမှာတော့ကိုဗစ်နလန်ထားတဲ့အချိန်မှာအဓိကသတိပြုစရာအကြောင်းတွေကိုပြောပြထားတာပါမြန်မာနိုင်ငံမှာကိုဗစ် -19 ကပ်ရောဂါတတိယလှိုင်းမှာတော့လူအများအပြားကူးစက်ခံရပြီးတော့အဲ့ဒီကူးစက်ခံရတဲ့သူတွေပြန်ပြီးတော့နလန်ထလာတဲ့အချိန်မှာအဓိကသတိပြုစရာနှစ်ချက်ရှိပါတယ်လို့ကျန်းမာရေးပညာရှင်တွေကဆိုပါတယ်ဘလို့သတိပြုစရာအချက်တွေပါလဲဘလို့စီမံကုသပေးလို့ရနိုင်ပါသလဲအမေရိကန်ပြည်တော်စုနယူးယောက်မြို့မှာကိုဗစ်လူနာတွေကိုကင်တွယ်နေရပြီးတော့မြန်မာပြည်ကကိုဗစ်လူနာတွေကိုလည်းတယ်လီဖုန်းကနေတဆင့်ကူညီပေးနေတဲ့ကူးစက်ရောဂါအထုကုဒေါက်တာဇီယာသက်ကိုကိုဝိမင်းကမေးမြန်းထားတဲ့ကျန်းမာရေးခန္ဓာအစီအစဉ်နားဆင်ရအောင်ပါရှင
်ဟုတ်ကဲ့ဒေါက်တာဇီယာသက်ခင်ဗျာကျွန်တော်တို့ဒီမြန်မာနိုင်ငံကအထူးသဖြင့်မြို့ကြီးတွေမှာပေါ့နော် COVID-19 ကဒီတစ်ခါတတိယလှိုင်းမှာတော်တော်လေးအဖြစ်များခဲ့ကြပြီးတော့အခုဆိုတချို့လဲပြန်ကောင်းလာတဲ့သူတွေနလန်ထလာသူတွေတချို့လဲနလန်ထကြာသူတွေပေါ့နော်ရှိလာတဲ့အနေအထားမှာဒီနလန်ထကာလအတွက်ဒီသတိပြုဆရာဆိုလို့ရှိရင်ဆရာကြီးဘာကိုအဓိကစာပြီးတော့ရှင်းပြခြင်းလဲ
သူဖြစ်ပြီးွားတဲ့လူတွေထဲမှာကျွန်တော်အခုနောက်ပိုင်းဒီမှာဆိုရင်တော့တစ်နှစ်ခွဲ experience ရှိလာတဲ့အချိန်မှာဘာတွေတွေ့လာလဲဆိုတော့နာမည်တွေကတော့အမျိုးမျိုးပေးကြပါတယ်လွယ်လွယ်ကူကူနဲ့ပြောရလို့ရှိရင်တော့ long covid လို့ကျွန်တော်တို့သုံးတာပေါ့နော်ဒါပထမဆုံးကျွန်တော်သုံးခဲ့တဲ့နာမည်ဘာလို့ဆိုတော့ဒီ covid ဖြစ်ပြီးတဲ့အခါမှာအဲ့လိုလက္ခဏာကြီးကျန်နေတယ်နော်နောက်တချို့လူတွေက long hauler ဆိုပြီးတော့သုံးတယ်နောက်တစ်ခုကျတော့လဲ post covid syndrome အမျိုးစုံပေါ့နော်ဆိုတော့ကျွန်တော်တို့ ਨੇ အတူတူလှုပ်လှုပ်တဲ့တရားဝင်တွေမှာကျွန်တော်တို့တွေ့တယ်ဒီ long covid ဆိုတာလွယ်လွယ်ကူနဲ့ပြောရလို့ရှိရင်ကျွန်တော်တို့ covid ဖြစ်ပြီးတော့12ပတ်ပေါ့နော်3လကြာမှာဒီ covid symptom တွေဆက်ပြီးပြည်နေတာပေါ့လေဆိုတော့ပထမဆုံးစစချင်းကျွန်တော်စပြီးတွေ့လာတာပြီးခဲ့နှစ်6လပိုင်းလောက်တော့မှာဒီ Sweden မှာစပြီးတော့ဆရာဝန်တွေကိုလေ့လာတယ်ပေါ့နော်ဖြစ်ထားတဲ့ဆရာဝန်တွေပေါ့နော်30ရာခိုင်နှုန်းပေါ့နော်ဆိုတော့သီးသီးတက်တာများတယ်ကိုယ့်ရဲ့ပထမဖြစ်ပြီးတော့ရက်60ပေါ့အကုန်လုံးကတော့ကောင်းသွားကြပြီကိုယ့်ရဲ့မဖျားတော့ဘူးဘာမှမဖြစ်ဒါပေမဲ့သူတို့တဲမှာအကုန်လုံးအဲ့လိုနှုံးတာပေါ့နော်ဖတိလို့ခေါ်တယ်အဲ့ဒီဟာကြီးရှိနေတယ်ဘာဖြစ်လို့အံ့ဩမသိဘူးအဲ့ဒီလူတွေကိုနောက်ထပ်6လကြာတဲ့အခါမှာဖြတ်ပြီးလေ့လာတဲ့အခါမှာ15ရာခိုင်နှုန်းလောက်အထိကျန်နေသေးတယ်ဆိုတော့အယောက်တရာမှာ15ယောက်ဆိုတာလေအယောက်တန်းဆိုလို့ရှိရင်ဒီဆိုတာနံပါတ်ကြီးတစ်ခုဖြစ်သွားတာပေါ့နော်
10ယောက်မှာဆိုရင်1ယောက်ခွဲပေါ့နော
်ဟုတ်တယ်ခင်ဗျာဆိုတော့ fatigue ဆိုတဲ့ဟာလေတကယ်ဟိုအဲ့ဒီ15ယောက်ခိုင်တော့ကလေသူတို့ရဲ့အလောက်ကိုင်မှာဒုက္ခရောက်တယ်ဆိုပြီးတော့ပြောလာကြတာကျွန်တော်လည်းမျက်မြင်ကိုယ်တွေ့ရှိပါတယ်ကျွန်တော်တို့ရဲ့လုပ်ဖို့ကိုင်ဘက်အရန်တွတ်တွတ်လက်လက်ရှိနေတဲ့လူတစ်ယောက်ကနေဆိုကျွန်တော်ကနှစ်ပိုင်းပြောင်းသွားတယ်ပေါ့နံပါတ်1က fatigue ဆိုတဲ့တစ်ပိုင်းနောက်တစ်ခုက neuro cognitive အပိုင်းပေါ့ဘုံနောက်ကနေသုံးဖြတ်ချက်ချတဲ့အပိုင်းပေါ့ဘာလဲဆိုတော့အလောက်တခုကိုမြန်မြန်ဆန်ဆန်လုပ်နိုင်တာ decision တခုကိုချတာပြက်ပြက်သားသားချနိုင်တာဟိုတွေးဝေငေးမောပြင်းမရှိဘူးပေါ့ တချို့ကိစ္စတွေဆိုဟိုလမ်းချောက်တဲ့ခါမှာအရန်ကို slow ဖြစ်သွားတယ်ကိုယ့်ရဲ့ decision တွေကအကျန်းကိုကြာလာတယ်ဟိုစကားတစ်ခုတစ်ခုနဲ့ဒီကြားထဲမှာ gap တွေစဉ်းစားပြီးအမျိုးအပိုင်းတွေပါလာတယ်ပေါ့နော
်ဟုတ်ကဲ့နှုံးနေတာပေါ့နော်ဆုံးဖြတ်ချက်ချခက်တယ
်ဟုတ်တယ်ဆိုဒီနှစ်ပိုင်းဟာအဓိကဖြစ်လာတယ်ပေါ့ဆိုတော့ကျွန်တော်တို့က let me objectively ပေါ့နော်subjectively ရတော့ဘာသာကနေပြောလာတယ်ဒါပေမဲ့တကယ်လက်တွေ့အရာကျွန်တော်တို့လုတ်လိုက်တဲ့ခါမှာမင်းမင်းရရတခုမှမရှိတခုပဲရှိတာအရင်တော့က line disease ဖြစ်ဘူးတယ်ဆိုတဲ့ evidence ရှိတယ်ဒီမှာကျွန်တော်တို့ဒီရောဂါမရှိပါဘူး line disease ဆိုတာဒီမှာသမီးမင်းပေါ်မှာရှိတဲ့အကောင်ကနေကြိုက်ပြီးတော့ဖြစ်လေတဲ့ကိစ္စပေါ့
ဟုတ်ကဲ့ဆရာကြီးအဲ့တော့ဒီနှုံးတာနဲ့ဒီဆုံးဖြတ်ခတ်တာအတွက်ပေါ့နော်အဲ့ဒီအတွက်ဘယ်လိုမျိုးဒီစီမံကုသမှုတွေလုပ်တင်လဲ
အဲ့ဒါလေးတော်တော်လေးခက်တယ်ဆိုရဲဒီလားအဲ့ဒီနှုံးတဲ့ဟာကလေကျွန်တော်တို့စီမံတော့ try လုပ်တဲ့စီရှိတာပေါ့နော်ဒါပေမဲ့လည်းကောင်းမယ်မကောင်းမယ်ဆိုတာကျွန်တော်တို့လည်းအမှမခံဘူးကျွန်တော်တို့မှာသုံးတဲ့တစ်ခုကတော့ deloxetine ဆိုတဲ့ဈေးတစ်ခုရှိပါတယ်။မဟုတ်လို့ကျွန်တော်တို့သုံးတယ်ဆိုတော့ကျွန်တော်တို့ဒီခုနပြောဆိုပဲကျွန်တော် Lyme disease မှာအဲ့ဒါနဲ့သုံးခဲ့တဲ့ဟာပေါ်မှာမူတည်ပြီးတော့ရခဲ့တဲ့ data လေးကိုမူတည်ပြီးတော့လုပ်ခဲ့ကြပါတာပါ။အောင်မြင်လားဆိုတော့အောင်ပြီးတော့မဟုတ်ပါဘူး။ဒါပေမဲ့လည်းတချို့လူတွေကတော့သက်သာတယ်လို့တော့ပြောပါတယ်။ဒါတစ်ပိုင်းပေါ့နော်။နောက်ထပ်တစ်ပိုင်းကတော့အဲ့ဒီလူတွေအကုန်လုံးကျွန်တော် vaccine ထိုးပါတယ်။ဘာဖြစ်လို့လဲဆိုတော့Moderna and Pfizer AstraZeneca လည်းပါပါတယ် Johnson & Johnson လည်းပါပါတယ်ဒီအခုလက်ရှိ vaccine ၄မျိုးဒီ targeted to the spike protein ကို block လုပ်တဲ့ antibody ကိုပေါ်လာပါဆိုတော့ဒီကောင်တွေသွားပြီး block လုပ်လို့ရှိရင်တတ်နိုင်တဲ့လောက်ဒီ symptom တွေကျသွားနိုင်တဲ့လောက်ပေါ့ဒါတစ်ပိုင်းနံပါတ်2တစ်ပိုင်းကဒီလူတွေကအရင်တော့ရခဲ့တယ် variant ဆိုမကာကွယ်ပါဘူးဆိုတော့အဲ့လို variant ဆိုရလို့ရှိရင်ဒီကောင်တွေတခါ another spike တွေထပ်ပြီးတော့ဘိုင်းလုံးပါလေ AC ကိုထပ်ပိုင်းလို့ရှင်ထပ်ပြီးတော့စင်တာတွေပို့ဆိုးมาပေါ့ဆိုတော့အဲ့ဒီတစ်ခုပေါ်မှာမူတည်ပြီးတော့ကျွန်တော်တို့ကတော်တော်များများကိုအကုန်လုံးနှီးပါပေါ့เนาะဒါကိန်းကိုရအောင်ထိုးထိုးခိုင်းပါတယ်အာထိုးပြီးလို့အဲ့ဒီစင်တာတွေပျောက်သွားတဲ့လူတွေလည်းရှိပါတယ်ဒါဟို literature တွေမှာလည်းအခုလက်ရှိဟိုကျွန်တော်တို့ခေါ်တဲ့ PubMed လို့ခေါ်တာပေါ့เนาะအဲ့ဒီထဲမှာသူတို့ပြောတဲ့အရာဆို80ရာခိုင်နှုန်းနှီးပါအထိတော့လူတို့ vaccine နဲ့လုံးကြည့်လိုက်လို့ရှင်ဒီစင်တာတွေပျောက်တယ်လို့ပြောတယ်ဒါပေမဲ့100ရာခိုင်နှုန်းထိကတော့မပျောက်သေးပါဘူးဆိုတော့ကျွန်တော်တို့နားလေတဲ့တစ်ပိုင်းကတော့auto antibodies ကိုခန္ဓာထဲမှာရှိတဲ့ကိုယ့်ရဲ့ cell တွေကနေတစ်ဆင့် antibody တွေထွက်လာတာ။ကိုယ်ပြန်ပြီးတော့ဒုက္ခလာပြန်ပေးနေတာ။ဆိုတော့ကျွန်တော်တို့ technique ကတော့နှစ်ခုပဲပေါ့။အဲ့ဒီလူနာတွေကိုကျွန်တော်တို့ကတစ်ချက်ကတော့နားထောင်နေပါ symptom တွေရသလဲပေါ့နော်။နံပါတ်1ကတော့တတ်နိုင်သလောက်စားတယ်ကြိုက်အဲ့ the loss sitting ဆိုတဲ့စီကို try ကြည့်ပါတယ်။ဒါပေမဲ့အကုန်လုံးကတော့ကျွန်တော်တို့လုံးဝ recommended လုပ်တာဖြစ်နိုင်လို့ရှိရင်ရအောင်ကျွန်တော်တို့စေကမ်းပါတယ်ထိုးပေးတာကတော့ the vaccine ကိုတော့ကျွန်တော်တို့ထိုးပေးပါတယ်။ဒီ fatigue ကတော့အရန်ကိုတရားမှာ9ရောက်လောက်ကြာရင်တော့မှတော်တော်လေးကို damage ဖြစ်နိုင်တဲ့အနေအထားတစ်ခုရှိတယ်။ဘာလို့လဲဆိုတော့ဟိုအလုံးမလုံးနိုင်တော့လို့ရှိရင်အနောက်အခြားသောဖြစ်လာနိုင်တဲ့သင့်ပွားပြဿနာတွေအများကြီးကြံလာပါတော့။အလုံးမလုံးနိုင်ဆိုရင်အလုပ်ပိုင်ချေကဘယ်အလုပ်ခံတော့မှအလုပ်ပြုတ်လို့ရှိရင်မိသားစုတွေရှိတယ်။ဆိုအမျိုးမျိုးအပိုင်းတွေပါလာတယ်။ဟိုကျွန်တော်တို့တငယ်ချင်းအပိုင်းတွေမှာလည်းတွေ့နေရတယ်။တကယ်ကိုအလုံးမလုံးနိုင်တော့လား။ဟိုအလုံးမလုံးနိုင်ဘူးဆိုတ
ာ Okay this
ဟိုတိတိတတ်တာ
စိတ်ပိုင်းဆိုင်ရာမတန်ဆွမ်းဖြစ်သွားတယ်လို့ပေါ့နော်
ဟုတ်တယ်စိတ်အဓိကသူတို့စိတ်ထဲမှာလေဒီဘိုင်းပေါ့
ဟုတ်ဒီနှုံးနာပြီလို့ရှိရင်နောက်တစ်ခုကတော့ဒီဆုံးဖြတ်ရတွေ့ဝေပြီးတော့နှေးကွေလေးလံနေတာပေါ့နော်ဘယ်လိုမျိုးသူ့အတွက်စီမံပေးတယ်လဲ
သူတို့လေကျွန်တော်ကအတက်နိုင်ဆုံးပေါ့နော်သူတို့ကတော့ကျွန်တော်တို့ဒီဥစားရေးခိုင်းနေကိုရတခါလေးကြာလို့ချင်းဆရာအစည်းကမ်းနေလာပြတယ်ဆိုတော့ကျွန်တော်တို့မှာ group လို့ဟာမျိုးရှိကြတယ်ပေါ့နော် psychotherapy တယောက်ရှိတယ် neurologist ဆိုတဲ့ဦးနှောက်နဲ့အာယုံကြောကိုကြည့်တဲ့လူတယောက်ရှိတယ် cardiologist နှလုံးကိုကြည့်တဲ့လူတယောက်ရှိတယ်ကျွန်တော်တို့လိုမျိုးဥစားယောဂကြည့်တဲ့လူတယောက်ရှိတယ်ဆိုတော့သူတို့ကိုအရန်ကိုနှုံးနေတဲ့ fatigue ဆိုလို့ချင်းအမှအခုနကကျွန်တော်ပြောသလိုပဲဒီသေးလေးတွေပေးကြည့်တယ်နောက်တစ်ခုကတော့သူတို့အတက်နိုင်ဆုံးကိုယ့်ရဲ့အလုပ်မှာပြန်ပြီးတော့ occupy ဖြစ်အောင်လုပ်ပေးတယ်သူနည်းနည်းများပြန်ပြီးတော့ environment ကို adjust ပေါ့နော်ပြန်လုပ်လာနိုင်သလားပေါ့လေဟိုအိမ်မှာပဲတစ်ချိန်လုံးခွေပြီးတော့နေတာမျိုးတွေတော့ဒါမျိုးတွေကိုတော့အားမပေးဘူးပေါ့လေကျွန်တော်တို့ quit down နေဆိုရင်လည်းကျွန်တော်တို့ကဘာဖြစ်လို့ယူချင်ရတာလဲမြန်လုပ်နိုင်တာပဲတော့လုပ်ကြည့်စမ်းပါအောင်ဟို account back ကိုပို့ပြီးတော့သူတို့လုပ်စီကြတယ်ဟိုမကောင်းတာကိုကျွန်တော်တို့ကတတ်နိုင်သလောက်ကိုရှောင်ပေးတယ်ဥပမာဒီအလုပ်ကညတော့အလုပ်တစ်ခုကိုလုပ်ရတယ်ဆိုလို့ရှိရင်နေ့ဘက်ကိုအလုပ်ကိုပြောင်းကြည့်ပါလားဒါမှမဟုတ်လို့ရှိရင်တန်ချင်းဘက်ကိုသွားပြီးတော့လှုပ်ကြည့်ပါလားဆိုဒီလိုမျိုးတွေပေါ့နော်ဟိုကောင်းလာနိုင်တယ်ဆိုတဲ့အပိုင်းကိုကျွန်တော်ကပို့ပြီးတော့ပြော data တွေပြရတယ်ဘယ်မှာကြည့်တရားမှာ80တောင်ကောင်းတယ်ခင်ဗျာ vaccine မတူရသေးဘူးသွားပြန်ထိုးလိုက်ပါ
ဟုတ်ကဲ့ဆရာကျေးဇူးများကြီးတင်ပါတယ်ဆရာ
အ
ကိုဝင်းမင်းစီစဉ်တင်ဆက်ပေးခဲ့တဲ့ကျမ်းမာရေးခန္ဓာကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့ဂျာသာပရင်းနေညတိုင်းတင်ဆက်ပေးနေကြအပတ်စဉ်တိုင်းရင်းဒေသကသတင်းလွှာအစီအစဉ်ကိုတင်ဆက်ပေးကြပါတယ်ဒီအစီအစဉ်မှာတော့တိုင်းရင်းဒေသကအဖြစ်အပျက်တွေနောက်ဆုံးရသတင်းတွေကိုတိုင်းရင်းသတင်းတောက်တွေကတင်ဆက်ပေးထားတာဖြစ်ပါတယ
်အပတ်စဉ်တင်ဆက်သွားမယ်တန်ရင်တည်လွာကကျဆူပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအမီပါနေဆက်ဒေသတန်ရင်သားတည်ထောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်လွာမှာနားဆင်ရမှာတွေကတော့ကရင်ပြည်နယ်ဖပုံမြို့နယ်မထောကျေးရွာအုပ်စုရဲမှာရှိတဲ့ရွာသားတွေကိုနှစ်ရက်အတွင်းအပီးရှောင်ပေးဖို့စစ်ကောင်စီတပ်နဲ့ BGF ပူးပေါင်းတပ်တွေကတတိပေးပြောဆိုခဲ့ပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းကြောက်မဲမြို့နယ်ထဲမှာ RCSS SSA နဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့တို့ကြားတိုက်ပွဲတွေကြောင့်ရွာသားတွေထိမှန်ဒဏ်ရာရရှိခဲ့တယ်ဆိုတာနဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကနေနိုင်ငံရေးပါတီတွေရဲ့ပါတီပိုင်ရန်ပုံငွေငွေကြေးပစ္စည်းတွေနဲ့ပတ်သက်ပြီးတော့စစ်ဆေးသွားမယ့်အကြောင်းတွေကိုကြားကြားရမှာပါရှင
်။ကျမကနန်းဟောင်ပါရှင်။သတင်းတွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ။ကရင်ပြည်နယ်ဖားပွန်ခရိုင် KNU ကရင်မျိုးသားစီယုံတပ်မဟာငါဖားပွန်မြို့နယ်မထောကျေးရွာအုပ်စုမှာရှိတဲ့ရွာသားတွေကိုနရက်အတွင်းအပြေးရှောင်ထားပေးဖို့စစ်ကောင်စီတပ်နဲ့ BGF ပူးပေါင်းတပ်တွေကဩဂုတ်လ15ရက်နေ့မှာလာရောက်သတိပေးပြောဆိုခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ပြီးခဲ့တဲ့ဩဂုတ်လ17ရက်နေ့မှာအဲ့ဒီမထောကျေးရွာအုပ်စုမှာရှိတဲ့ထွီသီးဦးနဲ့မထောရွာကမှနယ်မြေခံ KNLE တပ်မဟာ9နဲ့စစ်ကောင်စီ BGF ပူးပေါင်းတပ်တွေအကြားပစ်ခတ်မှုရှိတယ်လို့ KNLE ဖက်ကထပ်မံပစ်ပါကတွေ့ရှိသူအလုံးကိုအကုန်ပြန်ပစ်မှာဖြစ်တာကြောင့်ရွာမှာနေထိုင်တဲ့သူတွေအနေနဲ့ရွာကနေရှောင်ထားပေးဖို့စစ်ကောင်စီတပ်ဘက်ကပြောတယ်လို့ဒေသခံတွေကပြောပါတယ်စစ်ကောင်စီတပ်ဘက်ကတတိပေးပြောဆိုထားတာတွေကြောင့်ရွာသားတချို့တခြားရွာတွေမှာတွားရောက်တင်းရှောင်နေကြပါတယ်လက်ရှိအချိန် KNU တပ်မဟာ9မှာစစ်ကောင်စီနဲ့ BGF ပူးပေါင်းတပ်တွေကစစ်ရေးလှုပ်ရှားမှုတွေကိုနီးပြူဟာကြကြလှုပ်ဆောင်လာပြီးတပ်အင်အားစစ်ဖက်ဆိုင်ရာသုံးပစ္စည်းများထပ်မံဖြည့်လာတယ်လို့လည်း KNU တပ်မဟာ9ဘက်ကအခုလ14ရက်နေ့မှာထုတ်ပြန်ထားတာရှိပါတယ်
။ရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့နယ်ထဲမှာတောင်ပိုင်းရှမ်းပြည်သမတော် RCSS SSA နဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့ချုပ်ဩဂုတ်လ18ရက်ကဖြစ်ပွားခဲ့တဲ့တိုက်ပွဲကြောင့်ပန်ကွန်ရွာသားလူဂျီဆန်ထိမှန်တန်ရာရရှိပြီးနေအိမ်နှလုံးထိမှန်ပျက်စီးခဲ့တယ်လို့ဒေသခံလူကပြောပါတယ်။ဩဂုတ်လ10ရက်နေ့ကနေစတင်ဖြစ်ပွားလာတဲ့တိုက်ပွဲကြောင့်ပန်ကွန်ပန်ဆန်မန်ဖြတ်ရွာ900ကျော်နန်းစောကြီးရွာမိုင်းတင်းကြီးရွာနဲ့ကျူရှောကြီးရွာဘုန်းကြီးကျောင်းတွေမှာစစ်ရှောင်ခွေလုံနေကြရပါတယ်လက်ရှိကြောင်မဲမြို့မှာရှိတဲ့စစ်ရှောင်စုစုပေါင်းသောင်းကျော်ဟာမိုးကဝတ်ထိုင်နဲ့စားတောက်ဖွဲ့ရတွေလိုအပ်နေတယ်လို့သိရပါတယ
်ကချင်ပြည်နယ်ဝိုင်းမော်မြို့နယ်ထဲမှာမြန်မာစစ်တပ်ကနေထိတွေ့တက်ခိုက်မှုစီးမြင်အရာမိမိကိုယ်ကိုခုခံပိုင်ခွင့်နဲ့အညီတောင်းကျမ်းလူတွေကိုပြန်လည်တုံ့ပြန်ပစ်ခတ်သွားမယ်လို့ရွာတွေမှာလက်လံကြေညာခဲ့တဲ့အတွက်ဒေသခံတွေကစိုးရိမ်ပြီးရွာတွေကနေစွန့်ခွာထွက်ပြေးနေကြပါတယ်။နယ်မြေခံခလာရ58တပ်ရင်းကိုဇူလိုင်လ29ရက်နေ့ကနေဩဂုတ်လ14ရက်နေ့အတွင်းလက်နက်ကင်အဖွဲ့အစည်းတွေကလက်နက်ကြီးလက်နက်ငယ်တွေနဲ့အကြမ်းကြမ်းလာရောက်ပစ်ခတ်တိုက်ခိုက်တာကြောင့်ပြန်လည်တုံ့ပြန်ပစ်ခတ်သွားမှာဖြစ်တဲ့အတွက်ပစ်ခတ်တိုက်ခိုက်မှုတွေဖြစ်ပွားချိန်မှာပြည်သူတွေအနေနဲ့ဘေးကင်းလုံခြုံတဲ့နေရာတွေမှာနေထိုင်ကြဖို့လက်လံကြေညာခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ဩဂုတ်လ14ရက်နေ့ကစပြီးဝိုင်းမော်မြို့နယ်ထဲကမဒိန်ခကွမ်လဘန်နဲ့တံပောင်ကြီးရွာတွေကတရက်ခံပြည်သူတွေကြောက်လန့်ပြီးနီးဆက်ရဝိုင်းမော်မြို့နဲ့မြစ်ချနှမ်းမြို့တွေကိုထွက်ပြေးတင်းရှောင်နေကြတယ်လို့ရမီရဖတ်တူကပြောပါတယ်
ရခိုင်ပြည်နယ်ကြောက်တော်မြို့နယ်ဦးစွန်းတောင်ကြီးရွာကနွားကျောင်းနေတဲ့တရက်ခံမြို့မြူရာတူမြေမြုပ်မိုင်းနေမိတဲ့အတွက်ညာဘက်ရှေ့ဆောက်ပြတ်သွားပြီးစစ်တွေဆေးရုံမှာအရေးပေါ်စေကူတာမှုခံယူနေရပါတယ်မိုင်းနေမိတူဟာဦးအောင်သိန်းစားဆိုသူဖြစ်ပြီးဩဂတ်စ်လ18ရက်နေ့နေ့လယ်ပိုင်းကနိုင်ရကုန်းရွာမှာနွားကျောင်းနေစဉ်အခုလိုမိုင်းနှိမ့်မိတာဖြစ်တယ်လို့ကြေးရောင်သားတွေကပြောပါတယ်အခုမိုင်းပကွဲတဲ့နေရာဟာမြန်မာစစ်တပ်တွေအများအားတပ်ဆွဲထားတဲ့နေရာဖြစ်တယ်လို့ကြောက်တော်မြောက်တက်နယ်လဲတောင်ကျောတဆက်တဲ့အနီးကရှိနေတဲ့နေရာဖြစ်တယ်လို့လည်းဒေသခံတွေကပြောပါတယ် ရခိုင်တပ်တော် AA နဲ့မြန်မာစစ်တပ်တို့တိုက်ပွဲဖြစ်ပွားချိန်ကနေဒီနှစ်ဇူလိုင်လကုန်ပိုင်းထိစစ်လက်ကျန်လက်နက်ပောက်ကွဲမှုကြောင့်သေဆုံးသူ49ဦးနဲ့ကလေးငယ်တွေပါဝင်ထိခိုက်ဒဏ်ရာရသူ82ဦးရှိခဲ့တယ်လို့ရခိုင်တိုင်းဒေသမျိုးနွယ်များအစည်းအရုံး REC ရဲ့စည်းရင်းရသိရပါတယ်
မွန်ပြည်နယ်ရေးမြို့နယ်အစင်ကြီးရွာပြည်ခိုင်ဖြိုးပါတီခေါင်းဆောင်တဦးဖြစ်သူဦးကိုကိုအသက်50တနည်းဟာသူ့ရဲ့ဥယင်ချန်သွားတဲ့ကားလမ်းဘေးမှာဩဂုတ်လ16ရက်နေ့ညနေပိုင်းကထိုးသွင်းဒဏ်ရာနဲ့လဲကျနေတာကိုတွေ့ရပြီးရေးမြို့နယ်စေယုံကြီးအရောက်မှာတည်ဆုံသွားခဲ့ပါတယ်အစင်ကြီးရွာဝယ်ပွဲဖယ်ဝေးရက်ွက်ကားလမ်းဘေးမှာဦးကိုကိုဟာဝဲဘက်ရင်အောင်မှာထိုးသွင်းဒဏ်ရာတစ်ချက်နဲ့ပက်လက်လန်လဲကျနေတာလို့သွားရောက်ကြည့်ရှုခဲ့တဲ့ဇနီးဖြစ်သူဒေါ်မိုးမိုးဝင်းကပြောပါတယ်အခင်းမဖြစ်ပွားမီနိုင်ရီပိုင်းအလိုမှာသူ့ရဲ့ဥယင်ချံကိုဆိုင်ကယ်နဲ့လူဦးသည်ထွက်သွားရာကနေလက်တယ်မပေါ်ပဲလှုပ်ကြံခံရပြီးတည်ဆုံသွားရတာဖြစ်ပါတယ်ဒီဖြစ်စဉ်နဲ့ပတ်သက်ပြီးရေးမြို့မှာရဲစခန်းမှာပါဆောက်84မြင်းဆောင်နှစ်တက်နှစ်တုံညရဇဒတ်ကြီးဥရေပုံမှန်300နှစ်အရာတည်ဆုံသူရဲ့ဇနီးကအမှုဖွင့်ပြီးရေးမြို့မှာရဲစခန်းကစစ်ဆေးဆောင်ရွက်လျက်ရှိနေပါတယ
်အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါပြည်ထောင်စုရွေးကောက်ပွဲကော်မရှင် UEC ဟာနိုင်ငံရေးပါတီတွေရဲ့ပါတီပိုင်ရန်ပုံငွေငွေကြေးပစ္စည်းတွေနဲ့ပတ်သက်ပြီးတော့ဥပဒေဤဥပဒေတွေနဲ့အညီစနစ်တကျဆောင်ရွက်ထားမှုတွေကိုစစ်ဆေးသွားမယ်လို့ဩဂတ်စ်လ12ရက်နေ့ကထုတ်ပြန်လာပါတယ်။အဲ့ဒီပေါ်တိုင်းသားနိုင်ငံရေးပါတီတွေနဲ့နိုင်ငံရေးအကဲခတ်သူတွေကဘယ်လိုမြင်ပါသလဲ။မိကလျာမုံကနေစူးစီးတင်ဆက်ပေးထားပါတယ်။
ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD အနေနဲ့ကတော့ရွေးကောက်ပွဲကာလမှာလည်းကိုဗစ် -19 နဲ့လူစုလူဝေးမလောက်ရပဲကျင်းပခဲ့ရသလိုလက်ရှိမှာရုံးလဲပိတ်ထားရတာကြာနေပြီဖြစ်တဲ့အတွက်ဒီလိုခက်ခဲကာလမှာစီးရင်စစ်မယ်ဆိုတာဟာနိုင်ငံရေးပါတီတွေကိုဒုက္ခပေးသလိုဖြစ်နေတယ်လို့ SNLD ထွေထွေတွင်းရင်းမှူးဆိုင်းလိုက်ကအခုလိုပဲပြောပါတယ်
တကယ်လို့များနာသကကနိုင်ငံရေးပါတီတွေကိုဆက်ဖြတ်ဖို့ဒါမှမဟုတ်အရေးယူဖို့လို့အစလာတယ်ဆိုလို့ရှိရင်ထောက်ထားတဲ့အနေနဲ့အဆုံးပြေလို့ရအောင်ဒီလိုလဲလို့ပြောပါတယ်အခုလိုမျိုးနိုင်ငံကတအားရှုပ်ခွေးနေပြီးတော့မှနောက်အာဏာရယူထားတဲ့အပိုင်းကလည်းတော့တရားဝင်လို့ဖားပြမဟုတ်ဘူးဆိုတဲ့အတွက်နိုင်ငံရေးပါတီကကအင်တာကိုဆက်ခဲပါပဲတူဦးနဲ့တူဆက်ဆွဲပြုဖို့အစည်းအဝေးလုပ်ဖို့တော့မှအဆင်မပြေတဲ့ကာလမှာအခုလိုမျိုးငွေရှိစစ်တာမျိုးအခြားစီးရင်းအင်းတွေလုပ်ဆောင်ပိုင်းတာလို့ပါပဲဒီမှာကအဆက်ပါပဲ
ဒါပေမဲ့ပါတီရန်ပုံငွေပိုင်ဆိုင်မှုတစုံတရာမရှိတဲ့မွန်ညင်ညွတ်ရေးပါတီ MUB ကတော့ဘာပြဿနာမှမရှိဘူးလို့ပြောခွင့်ရပုဂ္ဂိုလ်နိုင်တလညီကအခုလိုဆိုပါတယ်
။ခြားပါတီတော့မရှိဘူး။ကျွန်တော်ပါတီမှာတော့အခက်အခဲတော့မရှိဘူး။ဒါကြောင့်ပိုင်ဆိုင်မှုပစ္စည်းဆိုတာဘာခုမှလည်းမရှိဘူးလေ။တင်းကြတော့လည်းကျွန်တော်တို့မှကြတော့ဘယ်မှမဟုတ်ဘူးနော်။ဒီ second round လောက်ရှိသေးတော့ဘာမှအခက်အခဲမျိုးနဲ့တင်မှလည်းသူတို့မှကြတော့ဒီကိုဗစ်ချိန်မှာဆိုတော့ရမငူတုံးဆဲမှုကရှိတဲ့လောက်ပဲလေ
အာနာသိန်းစစ်ကောင်စီအနေနဲ့လက်ရှိနေသားမှာ NLD ထိပ်ပိုင်းခေါင်းဆောင်အားလုံးကိုအကြောင်းမျိုးမျိုးပြပြီးဖမ်းဆီးထားတာဖြစ်တာမို့ပါတီလုံးဝဖျက်တင်တာကြီးညာဖို့အစ်စ်တစ်စီပဲကြံတော့တယ်လို့မြမနိုင်ငံရေးလှလသုံးတက်သူဦးတန်းစိုးနိုင်ကခုလိုပဲဆိုပါတယ
်အဲ့ဒါကြီးရွေးချယ်ကပါလဲဆိုတော့ NLD ပါတီထပ်ပြီးရွေးမခံရအောင်လုပ်နေရဗျအဲသူက NLD ပါတီကိုလုံးဝကျသိညောင်းကျညာမှုအဆင့်တစ်ဆင့်ပဲလိုတော့တာပ
ါနိုင်ငံရေးပါတီများမှတ်ပုံတင်ခြင်းဥပဒေပုံမှ18နဲ့ဤဥပဒေ23တို့အရပြည်ထောင်စုရွေးကောက်ပွဲကော်မရှင်နဲ့ကော်မရှင်အဖွဲ့ခွဲစစ်စစ်တို့ဟာသက်ဆိုင်ရာအစိုးရဌာနအဖွဲ့အစည်းတွေရဲ့အကူအညီကိုရယူပြီးနိုင်ငံရေးပါတီတွေရဲ့ပါတီပိုင်ရန်ပုံငွေငွေကြေးပစ္စည်းစည်းရင်းတွေကိုမကြောင်မီစစ်ဆေးသွားမယ်လို့ထုတ်ပြန်ထားတာဖြစ်ပါတယ်ရှင်
ဆက်ပြီးတော့ရခိုင်ပြည်နယ်မှာရှိတဲ့စစ်ဘေးရှောင်ဒုက္ခသည်စခန်းတွေကဒုက္ခသည်တွေဟာအခုအခါမှာတော့ကိုဗစ် -19 ကူးစက်ရောဂါကြောင့်အပြင်ထွက်လို့မရတဲ့အပြင်သူတို့ကိုပံ့ပိုးထောက်ပံ့ပေးနေတဲ့နိုင်ငံတကာအဖွဲ့အစည်းတွေကလည်းပြည်내အစိုးရကထောက်ပံ့မှုတွေကိုကန့်သတ်လိုက်တဲ့အတွက်စခန်းတွေမှာစားဝတ်နေရေးအခက်အခဲတွေနဲ့ရင်ဆိုင်နေကြရပါတယ်။ဒီအကြောင်းကိုတော့မောင်အေးကနေစူးစီးတင်ဆက်ပေးထားပါတယ်။
မရဦးမျိုးနဲ့တင်ညိုဒုက္ခသည်စခန်းမှာရပ်ပတ်ရတော့အကူအညီမရရင်ဒုက္ခသည်တွေအငဲပဲကြုံနိုင်တယ်လို့ဒေသခံတို့ဖြစ်သူကိုခိုင်မန့်ကရခိုင်ပါသားနဲ့အခုလိုပြောပါတယ်
။အ
ဟိုက ICRC ကလည်းတော့
အခုက ICRC လည်းဆန်ထောက်ပမှုနဲလာတယ်တခြားနေရာတွေကလည်းနေပါတယ်အဲ့ဒါကြောင့်စာရေးတောက်ရေးကအခက်ကြုံနေရတယ်လို့ကျွန်တော်တို့သိရပါတယ်အခုစာတောက်ရေးကတော့လက်ကျန်လေးရှိတယ်နဲ့အခုရက်ပိုင်းအတွက်စခန်းတာဝန်ခံတွေကဖြည့်ရှင်းနေကြပါတယ်ဒီလိုရက်တာရှည်သွားမယ်ဆိုရင်စာတောက်ရေးတဲ့အတုအကဒုက္ခရောက်မယ်လို့စခန်းတာဝန်ခံတွေကပြောကြတယ်
ဒုက္ခတွေတွေရဲ့စားသောက်ရဲ့အခက်အခဲကိုလက်တလော့အဖြေရှင်းဖို့တော့အလှူရှင်တွေရဲ့အကူအညီနဲ့အရေးဖားဖွဲ့စိတ်တွေနဲ့ပရိဟိတအဖွဲ့တွေစောရောက်ကူညီနေပေမဲ့ရေရေအတွက်အစိုးရမပါဘဲထောက်ပံ့ဖို့မဖြစ်နိုင်ဘူးလို့အကူအညီပေးနေသူတွေကပြောပါတယ်။ညောင်ရှောက်စခန်းတာဝန်ခံကိုခိုင်မြော့အောင်ကတော့ဒုက္ခတွေတွေအမြန်ဆုံးအကူအညီရအောင်အစိုးရအနေနဲ့စီစဉ်ပေးချင်တယ်လို့ဆိုပါတယ်
။ကိုဖေကလည်းဟိုဆိုးဆိုးဝတ်ဖြစ်နေတဲ့အချိန်မှာဒီစီအနေနဲ့လည်းဒီစီဆောင်တွေကိုဒီဒုက္ခရောက်နေတဲ့သူတွေကိုဒီကိုဖေတလာမှာဒီထောက်ပံ့ရအောင်အမြန်ဆုံးအကူအညီဆောင်ရွက်ပေးချင်ပါတယ်ကော
။စားရှောက်စခန်းကဒုက္ခတွေကိုကူညီနေတဲ့နိုင်ငံတကာကရခိုင်နယ်အဖွဲ့ ICRC ရဲ့ပါဝင်တခါနိုင်ငံတကာအဖွဲ့စစ်တွေရဲ့ရိခထောက်ပံ့မှုအစီအစဉ်တွေကိုဩဂုတ်လ13ရက်နေ့မှာပြည်내အစိုးရကရဲစိုက်ခဲ့တာပါကျောက်တော်မြို့နယ်နဲ့ပလောဝါမြို့နယ်အစက်မှာရှိတဲ့ငတရန်စိုက်ပစ်လျှောက်စခန်းကိုမကရသိမေကသွားရောက်လှူဒန်းခဲ့တဲ့ဝီလော့ကျောက်တော်လူမှုကွန်မြူနီတီအဖွဲ့ဝင်တဦးကသူတို့မြန်တက်ခဲ့ရတဲ့ဒုက္ခသည်တွေရဲ့အခြေအနေကိုရခိုင်ဘာသာနဲ့အခုလိုပြောပါတယ်
ငတရန်စိုက်ပစ်လျှောက်ဒီ
ငတရန်စစ်ဆောင်တွေရဲ့လက်ရှိခက်ခဲကတော့သူတို့ကလက်ရှိကိုဗစ်ကာလမှာအလုတ်ကင်ကလည်းမရှိလက်ရှိအနေအထားကမီတာစုတစုစီစာနုစီဘူးတဘူးနှဘူးနဲ့မြစ်တွေများကြီးချက်ပြီးတော့စားရတဲ့အချိန်ဒီမှာရှိနေပါတယ်အဲ့ဒီမှာပေါ့
ကဲယောဂါကအခက်ခဲဖြစ်နေတဲ့ပြည်သူတွေကိုအမြတ်ဆုံးကူညီထောက်ပံ့ပေးဖို့အပါအဝင်အခြားငါးချက်ကိုရခိုင်မျိုးသားပါတီ ANP ကပြည်နယ်အစိုးရကိုဒီလဆေးရနဲ့ကအိတ်ဖုံးပေးစာရေးသားတောက်ဆိုထားပါတယ်
ခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
။ကရင်ပြည်နယ်ဖပွန်ခရိုင်ခရိုင်ညိုတပ်မဟာငါဖပွန်မြို့နယ်မထောကျေးရွာအုပ်စုမှာရှိတဲ့ရွာသားတွေကိုနေရက်အတွင်းအပြေးရှောင်ထားပေးဖို့စစ်ကောင်စီတပ်နဲ့ BGF ပူးပေါင်းတပ်တွေကဩဂုတ်လ15ရက်နေ့မှာလာရောက်တရီပေးပြောဆိုခဲ့ပါရယ်။ရှမ်းပြည်မြောက်ပိုင်းကြောင့်မဲမြို့နယ်ထဲမှာ RCSS နဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့အကြားပစ်ခတ်တိုက်ခိုက်မှုတွေကြောင့်ဘန်ကွန်ရွာသားတဦးကြီးစာထိမှန်တန်ရာရပြီးနေအိမ်တွေလည်းပျက်စီးခဲ့ရပါတယ
်သရရှင်တွေအခုနားဆင်နေကြတာကတော့နေဆက်ဒေတာတိုင်းသားသတင်းထောက်တွေကနေအပတ်စဉ်တင်ဆက်ပေးသွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်ကျမကအမီပါ
ကြာသပတေးနေ့ညတိုင်းထုတ်လွှင့်ပေးနေကြအပတ်စဉ်တိုင်းရင်းဒေသကသတင်းလွှာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ဒီညအတွက်အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။ကျမတို့ VOA မြန်မာပိုင်းကနေထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေနဲ့ပတ်သက်လို့စာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့ဆိုရင် email လိပ်စာ bamis@voanews.com ကိုတိုက်ရိုက်ပေးပို့နိုင်တယ်လို့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေ message ကနေတင်ဆက်နဲ့ဆက်သွယ်နိုင်ပါတယ်ရှင်။အခုဆက်ပြီးတော့ကြာသပတေးနေ့ညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုကိုဇော်ဝင်းလိုင်းပြောပြပေးပါရှင်။
ဆီယနာတိုင်းနဲ့မြန်မာနိုင်ငံမှာအခုရက်ပိုင်းအတွင်းအကြမ်းဖက်ပစ်ခတ်မှုတွေတိုးမြင့်ဖြစ်ပေါ်နေတာမှာစစ်ကောင်စီအတွက်သတင်းပေးလို့ဆွဆွဲခံရသူတွေတပ်ဖြတ်ခံရတာတွေရှိသလိုစစ်ကောင်စီဘက်ကဖမ်းဆီးအရေးယူမှုတွေလည်းဆက်ရှိနေပါတယ်။ရန်ကုန်မြို့ဒဂုံမြို့စစ်ကမ်းမှာစစ်ကောင်စီအတွက်သတင်းပေးတလန်လို့ဆွဆွဲခံရသူလင်မယား၂ဦးဒီကနေ့မနက်7နာရီကျော်ကတနက်နဲ့ပစ်ခတ်ရပြီးအမျိုးသမီးတွေဆုံသွားတယ်လို့ဒေသခံတွေကပြောပါတယ်။အလားတူပဲစကိုင်းတိုင်းဒဇယ်မြို့ကပောင်ကြကြေးရွာမှာစစ်ကောင်စီတရင်ပြေးလို့ဆွဆွဲခံရသူ၂ဦးဩဂုတ်လ18ရက်နေ့ညနေပိုင်းကတင်းနဲ့နဲ့ပြစ်ဒဏ်ခံခဲ့ရတယ်လို့ပြောပါတယ်ခင်ဗျာ။မြန်မာ၏အာဆီယံအထူးကိုယ်စားလှယ်အနေနဲ့မြန်မာနိုင်ငံအတွင်းသက်ဆိုင်သူအားလုံးနဲ့ထိတွေ့ဆက်ဆံပြီးအားလုံးကြားမှာယုံကြည်မှုတည်ဆောက်ပေးဖို့အပါအဝင်အချက်၄ချက်ကိုတရုတ်နိုင်ငံရဲ့ဝန်ကြီးဝမ်ယီကအာဆီယံအထူးကိုယ်စားလှယ်အာရဝန်ယူဆုဖ်ကိုအကြံပေးခဲ့ပါတယ်။ဝန်ကြီးဝမ်ယီနဲ့အာဆီယံကိုယ်စားလှယ်အာရဝန်တို့မနေ့ကတယ်လီဖုန်းနဲ့ဆွေးနွေးတဲ့အချိန်ဝန်ကြီးဝမ်ယီကအဲ့ဒီလိုအကြံပြုခဲ့တာပါ။ကြံတဲ့အကြံပြုချက်၃ချက်ကတော့မြန်မာနိုင်ငံကိုဗစ် -19 တက်ဖြတ်ရေးမှာကူညီရေးထိတ်တန့်ဦးစားပေးဖို့နဲ့အဲ့ဒီလိုအကူအညီကိုရရှိခံစားနိုင်ရင်းနဲ့ထိရောက်မှုရှိစေတည်ကြစေဖို့စစ်ရှိသီးခံပြီးပန်းဖြတ်မှုရှိပြီးတော့ငင်းချမ်းရေးဆွေးနွေးပွဲတွေကိုအားပေးရေးလမ်းကြောင်းမှာရပ်တည်ဖို့နဲ့မတည်ကြတဲ့အစီအစဉ်နဲ့ကျန်းသာတည်ကြတဲ့အစီအစဉ်နဲ့အစိုးရကိုလူတုလက်ထဲပြန်ပေးပြီးဒီမိုကရေစီလုပ်ငန်းစဉ်ပြန်စတင်ဖို့နောက်ဆုံးအချက်အနေနဲ့မြန်မာပြည်တွင်းရေးကိုပြပကဝင်ရောက်ဆွတ်ဖက်တာတွေပေါ်အထူးသတိထားပြီးမြန်မာနိုင်ငံရဲ့အချုပ်အခြာအာဏာပိုင်ဆိုင်မှုနဲ့လူတုရဲ့ရွေးချယ်မှုကိုလေးစားဖို့တို့ပါဝင်ပါတယ်။ COVID-19 တက်တရလိုင်းခံစားနေရတဲ့မြန်မာနိုင်ငံမှာလွန်ခဲ့တဲ့24နာရီအတွင်းဓာတ်ခွဲဆန့်တက်မှုပေါင်း 11,546 ခုကိုပြုလုပ်ခဲ့တာမှာ 2,560 ဦးမှာ COVID ရောဂါပိုးကူးစက်နေတာတွေ့ရှိခဲ့တဲ့အကြောင်းကျန်းမာရေးဌာနကဒီကနေ့ည7နာရီမှာ ထုတ်ပြန်ပါတယ်။ဒါအပြင်လွန်ခဲ့တဲ့24နှစ်အတွင်းမှာပဲတည်ဆုံသူ159ဦးရှိခဲ့တဲ့အကြောင်းလဲကြီးညာချက်မှာဖော်ပြထားပါတယ်။ရှမ်းပြည်နယ်ကျိုင်းတုံမြို့ကို stay at home မလိုအပ်ရင်နေအပြင်မထွက်ရမြို့အဖြစ်မနေ့ပြန်ဩဂုတ်လ20ရက်နေ့ကစပြီးတတ်မှတ်လိုက်တာကြောင့်ကျန်းမာရေးဌာနကဒီကနေ့ကြီးညာလိုက်ပြီးအခုလို stay at home ကြီးညာထားတဲ့မြို့ပေါင်းဟာ111မြို့ရှိသွားပြီဖြစ်ပါတယ်ခင်ဗျာ
။ဩဂုတ်လ19ရက်နေ့ညကြာသပတေးနေ့ရဲ့ဒီသတင်းကြေညာကိုကိုစော်ဝင်းလိုင်ကပြောပြခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညအတွက်အစီအစဉ်ထုတ်လုပ်ရေးမှုကအလိမ္မာနဲ့ကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ခနောလီယက်စ်တီနိုနဲ့ဘတ်စကိုဘောလရစ်တို့ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီထိတစ်လှည့်ပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်။ VOA ကိုနားတော်တာဆင်ခဲ့ကြတဲ့ရှုစားခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးဘေးပရာဝေးကွာလို့လိုရာဆန္ဒပြကြပါစေရှင
This program.